Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇွန်လ1ရက်အင်္ဂါနေ့ view မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line no meter 1925 30နဲ့ line meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ရခိုင်ပြည်နယ်တိုင်းဒါကတော့စင်ခုံမှုမရှိပါဘူးသူကနဲ့သူမိဘတွေအကူအညီကြောင့်တော့ရဲ့အတူနဲ့သူကနဲ့သူကျောင်းကိုပုံမှန်တက်ရောက်လို့ရှိပါတယ်ဒီနေ့ဂျွန်လာတည့်ရနေမှာလေကျောင်းလာတက်တာ 35,832 ကျောင်းတက်ရောက်လို့ရှိပါတယ်ဟုတ်တယ်ဟုတ်တယ်ဒီနေ့လုံးပါခင်ဗ
ျမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေစဖွင့်တာမှာရခိုင်မှာကျောင်းတက်သူတွေရှိပေမဲ့တခြားနေရာတွေမှာကျောင်းတက်သူအရေးအတွက်နည်းတဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံနဲ့တူဆရာနာတိတ်နာလေးလာဖြစ်သွားပြီးမဲ့အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေသေးတဲ့အကြောင်းကြားပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေနဲ့ချင်းပြည်နယ်မင်းတပ်မြို့ကစစ်ပေးဒုက္ခသည်တွေကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်လို့ဒုက္ခသည်တွေထပ်ထွက်ပြေးနေရတဲ့အခြေအနေတွေနဲ့အတူထိုင်းနိုင်ငံအတွင်းတရားမဝင်လာသူတွေဖမ်းခံရတဲ့အထက်မြန်မာနိုင်ငံသားအများအပြားပါဝင်နေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့အင်္ဂါညစကဝိုင်းနဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုကုကြော်ကြော်သိန်းနဲ့နားလောင်တို့ကပြောပြကြပါမယ်ခင်ဗျာ
စစ်တပ်ကအနာသိမ်းယူခဲ့တာဒီကနေ့ဆိုရင်လေးလာပြည်ပြီးဖြစ်ပြီးကိုဗစ်ကာယောဂါကြောင့်ပိတ်ထားခဲ့တဲ့အခြေခံပညာကျောင်းတွေကိုစစ်ကောင်စီကဒီကနေ့စဖွင့်ပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ရင်းမှာရှိတဲ့ကျောင်းတချို့ကလွဲရင်ရန်ကုန်အပါအဝင်ဒေသအတော်များများကကျောင်းတွေမှာကျောင်းတက်တဲ့ကျောင်းသားနေတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ကိုဗစ်စီးကံနဲ့အညီကျောင်းတက်ရမယ်လို့စစ်ကောင်စီကထုတ်ပြန်ထားပြီးကျောင်းပရဝုံတွေအနီးမှာလက်နက်ကန်ရဲနဲ့စစ်သားတွေကိုလည်းချထားပါတယ်။ဒီကြားထဲမှာပဲကျောင်းမတက်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းဆက်ရှိနေပါတယ်။စစ်တပ်ရဲ့ရဲကဂျမ်းဖက်ပြစ်ခတ်ဖြိုခွဲဖမ်းဆီးနေတဲ့ကြားမှာပဲမန္တလေးမုံရွာစကိုင်းကလေးတဝဲလောင်းလုံးကံပေါက်စတဲ့မြို့အသီးသီးမှာဆန္ဒပြပွဲတွေဆက်ရှိခဲ့တယ်လို့ပြဘူမရယာမူးကောင်းလကောင်စလင်းကြီးရင်းမှာပင်စတဲ့ဒေသတွေကကြေးရွာတွေမှာလည်းရောင်းမတရေဆန္ဒပြလို့ရှောင်းမှုတွေပုံစံမျိုးစုံနဲ့ရှိခဲ့ပါတယ်ချင်းပြည်နယ်နဲ့ကြားပြည်နယ်တွင်ကဒေသတချို့မှာတော့စစ်တပ်ကိုပြန်လည်တိုက်ခိုက်တာတွေဆက်ရှိနေသေးပါအဲ့ဒီတိုက်ပွဲတွေကြောင့်ဒီမော့ဆူမင်းတက်ဟာခါတွန်းစံစတဲ့မြို့တွေကဒေသခံတွေအိုးအိမ်စွန့်ထွက်ပြေးပေါ်အောင်နေကြပြီးအရေးပေါ်ကူညီတွေလည်းလိုအပ်နေပါတယ်။ဒီတော့ဒီမှာပဲစစ်ကောင်စီကခံထားတဲ့ရဲကြီးအုပ်ချုပ်ရေးမှုတွေစစ်ကောင်စီတရင်ပေးလို့တတ်မှတ်ခံရသူတွေကိုပြစ်ခတ်တပ်ဖြတ်တာတွေလည်းပိုပြီးများလာနေပါတယ်။အစ်တော်အစနိုင်ငံများအဖွဲ့အာဆီယံလက်ကျောက်ဥက္ကဋ္ဌနဲ့အတွင်မှုချုပ်တို့ဒီတရင်ပတ်အတွင်းမြန်မာနိုင်ငံကိုသွားဖို့စီစဉ်ထားတယ်လို့တန်တမန်သတင်းရှိမြစ်၄ခုကိုကိုးကားပြီးရိုက်တာစ်တရင်မှရေးထားပါတယ်။အာဆီယံလက်ကျောက်ဥက္ကဋ္ဌဘူရန်နိုင်ငံနိုင်ငံသားဌာနဒုတိယဝန်ကြီးအရဝန်ယူဆော့ဖ်နဲ့ဘူရန်နိုင်ငံသားပဲဖြစ်တဲ့အတွင်မှုချုပ်လင်ဂျော့ခွိုင်တို့ဟာမြန်မာဆီယနာသိန်းကောင်းဆောင်တွေတခြားသက်ဆိုင်သူတွေနဲ့ဒီသတင်းပတ်အတွင်းတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတယ်လို့အမည်မဖော်တဲ့သတင်းရှင်းမြစ်တွေကပြောတဲ့အကြောင်းရိုက်တာစ်သတင်းမှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒေါ်အဂန်ဒီနောက်ဆုံးအချိန်မှာမှဒေါ်လာရေးကိစ္စတွေနဲ့တန်တမန်ရေးပိုင်းအခက်အခဲတွေကြောင့်ခီးစဉ်နှောင့်နှေးသွားနိုင်ဒါမှမဟုတ်ပြတ်သွားနိုင်တယ်လို့သတင်းရှင်းမြစ်တွေကအတည်ပြုထားပါတယ်ဒီအာဆီယံကုလသမဂ္ဂဖွဲ့ဟာအာဏာသိမ်းဖြုတ်ချခံရပြီးအများပြားဖန်စီခံထားရဒါမှမဟုတ်ပုံအောင်နေရတဲ့အခြားသားဆွေအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားသလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးအာဆီယံပြောခွင့်ရသူရောဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကပါဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ပန်ကြားတာကိုအကြောင်းမပြန်ခဲ့ပါဘူးဘူရန်နိုင်ငံရဲ့အာဆီယံကုလသမဂ္ဂဖွဲ့ကလည်းမှတ်ချက်ပေးဖို့ပန်ကြားချက်ကိုအကြောင်းမပြန်ပါဘူးမြန်မာအရေးအချက်၅ချက်ပါသဘောတူညီချက်ကိုအာဆီယံခေါင်းဆောင်တွေကြေညာခဲ့ပြီးသတင်းကားဘက်ကြောအကြမ်းမှာအခုစီစဉ်ထားတဲ့ကြီးစင်ကိစ္စထွက်လာတာပါအဲ့ဒီအချက်၅ချက်ထဲမှာအကြမ်းဖက်နေနေနာရီရတန်းဖို့ဇွေးနွေးပြောဆိုဖို့လူသားစာနာမှုအကူအညီပေးဖို့အထူးတန်တမန်တူခန့်အဖို့နဲ့ဒီဇိုင်းသူအားလုံးနဲ့တွေ့ဆုံရေးအထူးတန်တမန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလူဖို့လို့ပေါင်းပါတယ်ဒါပေမဲ့လည်းအထူးတန်တမန်ဖြစ်ခံထားဖို့အသင့်တော်ဆုံးလူပုဂ္ဂိုလ်ဒါမှမဟုတ်လူပုဂ္ဂိုလ်တွေကိုရွေးချယ်ရေးအထူးသဖြင့်မြန်မာ့လူပိုင်ခွင့်နဲ့တက်တန်းကာလာတို့ပေါ်အာဆီယံအဖွဲ့ထဲမှာသဘောထားကွဲနေတာကြောင့်အခုချိန်ထိမခန့်ထားနိုင်သေးပါဘူးမြန်မာနိုင်ငံတော်မှာအကြမ်းဖက်လို့ရတဲ့ပေါ်ပေါက်လာပြီးကြာရှုံးတိုင်းပြည်အဆင့်ရောက်မသွားအောင်တားဆီးရေးမြန်မာစစ်ဖက်ခေါင်းဆောင်တွေပေါ်နိုင်ငံတကာအသိုင်းအဝိုင်းကဖိအားပို့ပေးဖို့ The Elders လို့ခေါ်တဲ့ကမ္ဘာအထင်ကရဝါရင့်ခေါင်းဆောင်ကြီးများအဖွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံလက်ရှိမှာကြာရှုံးတိုင်းပြည်အခြေအနေကိုဦးတည်တဲ့အန်ဒရယ်ကြီးတဲ့လမ်းကြောင်းပေါ်မှာရောက်နေပါတယ် ဆရာနာသိမှုကိုနိုင်ငံတကာတိုင်းဝန်အနေနဲ့အခိုင်အမာဆန့်ကျင်ကြရပါမယ်။ဘာမှမလုပ်ဖက်နေတာလီလူရှူထားတာကနေဆရာနာသိမှုအောင်မြင်သွားစေမယ်ဆိုရင်ကမ္ဘာလုံးဆိုင်ရာတည်ငြိမ်ရေးအခြေပြုထားတဲ့စီမင်းစည်းကမ်းအခြေခံနိုင်ငံတကာအကင်းကျင်းကိုနောက်ထပ်ချိန်ချောက်မှုဖြစ်လာပါလိမ့်မယ်။ဒီကြက်တဲ့ရဲ့တခုတည်းသောထပ်ပေါ်ဖြစ်တဲ့သက်ဆိုင်သူအားလုံးကြောင့်အပြုသဘောဆောင်ဆွေးနွေးညှိနှိုင်းဖို့အရေးတကြီးလိုအပ်နေပြီဆိုတာစစ်ဘက်ကနားချပြောဆိုဖို့ဒေသတွင်းနိုင်ငံတွေအထူးသဖြင့်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့သူတို့စွမ်းအားရှိသည်မျှအသုံးချလှုံ့ဆော်သင့်ပါတယ်လို့ The Elders အဖွဲ့ရဲ့ဥက္ကဋ္ဌလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟောင်းမေရီရောဘင်ဆန်ကဒီကနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ဆရာနာဒေးမီနောက်ဖွဲ့စည်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SAC ဟာမြန်မာနိုင်ငံကိုအုပ်ချုပ်ဖို့တရားဝင်မှုဓမ္မမှုအာဏာပိုင်မှုမရှိဘူးလို့ The Elders ဘက်ကထောက်ပြထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာမဲအများစုနဲ့ပြက်ပြက်သားသားအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမယ်ဆိုပြီးစစ်တပ်ကခန့်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချင်းချောက်ပြောဆိုတာဟာစစ်ကောင်စီရဲ့တရားဝင်မှုကိုထပ်ပြီးရုပ်ရော့သွားစေတယ်လို့မြန်မာလူထုအပေါ်ကြောက်ရွံ့မှုကိုလည်းဖွင့်ချလိုက်တာပဲဖြစ်တယ်လို့ The Elders ဘက်ကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတူဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ဖို့ Oklahoma ပြည်နယ်တူဆာမြို့ကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။1922ခုနှစ်မှာလူဖြူလူရဲကားတွေကတူဆာမြို့မှာလူမဲတွေနေထိုင်လုကန်ရအရက်တစ်ခုကိုဖျက်ဆီးတိုက်ခိုက်တာကြောင့်လူပေါင်း300သေဆုံးပြီးလူဦးရေ1000အိုးအိမ်ပဲဖြစ်ခဲ့ရတာပါ။သမ္မတဘိုင်ဒန်ဟာ Greenwood Cultural Center ကိုလှည့်လည်ကြည့်ရှုမှာဖြစ်ပြီးတူဆာအဖြစ်အပျက်နှစ်တရာပြည့်အထိမ်းအမှတ်မိန့်ခွန်းပြောမှာဖြစ်ပါတယ်။တူဆာမြို့မှာဗာဖြစ်ခဲ့တယ်ဆိုတာကိုဒီနေ့အချိန်ထိတေချာမသိသေးတဲ့အမေရိကန်နိုင်ငံသားအများအပြားရှိနေစေပါ Black Wall Street လို့တီးခဲ့ကြတဲ့ချမ်းသာတဲ့လူမဲအယက်ကိုဖျက်ဆီးတပ်ဖြတ်ခဲ့တဲ့အဲ့ဒီအဖြစ်အပျက်ကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကအသက်ရှင်နေသေးသူ၃ဦးပဲကျန်တော့ပုံရပြီးအားလုံးကလည်းအသက်ရာကျော်တွေဖြစ်နေပါပြီ1960ပြည်နှစ်တွေမှာဖြစ်ခဲ့တဲ့လူမှုခွင့်ရလှုပ်ရှားမှုမတိုင်ခင်နှစ်40ပတ်ဝန်းကျင်မှာတူဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုဖြစ်ခဲ့တာပါလူမှုခွင့်ရလှရှာမှုကြောင့်အမေရိကန်နိုင်ငံသားလူမဲတွေမဲပေးခွင့်ရခဲ့ကြပြီမဲ့လေမဲပေးနိုင်ရေးနဲ့ပတ်သက်ပြီးဒီကနေ့အချိန်ထိပြောဆိုဆွေးနွေးနေရစေဖြစ်ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနေတင်းတွင်မှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကုန်ထုတ်လို့ရဲ့အချက်ချာကြတဲ့တရုတ်နိုင်ငံတောင်ပိုင်းဂွမ်ဇိုးမြို့မှာလူဆက်သက်ဦး COVID-19 ပိုးစစ်ဆေးတွေ့ရှိခဲ့တဲ့နောက်မှာတော့ရက်ကွက်တစ်ခုကိုကာယောဂါကန့်သတ်ချက်ထုတ်ပြန်ထားပါတယ်ကွန်ဇိုးမြို့မှာလူ15သန်းလောက်ရှိပြီးတော့လူပနည်းယောက်ပိုကူးခံရတယ်လဲဆိုတာဒီကနေ့ကန့်သတ်ချက်ထုတ်ပြန်တဲ့ချိန်ထိရှင်းရှင်းလင်းလင်းမရှိပါဘူး။လက်တော်ရက်တွေမှာမြို့ရင်းပိုကူးခံရသူ30အထိရောက်လာတဲ့အတွက်တရုတ်နိုင်ငံတွင်ပိုကူးစစ်မှုအများဆုံးရှိတဲ့အချက်အချာနေရာတစ်ခုဖြစ်လာပါတယ်။မလေးရှားနိုင်ငံမှာတော့တနင်္ဂနွေလုံးကန့်သတ်ချက်တွေကိုဒုတိယအကြိမ်မြောက်ချမှတ်လိုက်ပြီးဈေးဝယ်စင်တာတွေနဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားပါတယ်။နိုင်ငံတွင်ပိုကူးစစ်မှုဆိုးလာပြီးတော့ကျန်းမာရေးစနစ်ကြီးတစ်ခုလုံးပြိုလဲမတက်ဖြစ်လာတဲ့အတွက်အခုလိုကန့်သတ်ချက်တွေထုတ်ပြန်လိုက်တာပါ။တခါကာယောဂါတံကိုအလူလဲရင်ဆိုင်နေရတဲ့အိန္ဒိယမှာတော့ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကစပြီးပိုကူးသူကျဆင်းလာသလိုဒီကနေ့မှာတော့ပိုကူးသူ33,000နေပါရှိခဲ့ပါတယ်။ဧပြီလလယ်လောက်ကစပြီးတော့အိန္ဒိယမှာနေစဉ်ပိုကူးသူတရှိန်ထိုးတက်လာပြီးတော့24နာရီအတွင်းပိုကူးသူတစ်က4,000ကျော်ထိရောက်တဲ့နေလည်းရှိခဲ့ဖူးပါတယ်။ဒီကနေ့ပိုကူးဆက်မှုကတော့နှစ်လအတွင်းအနည်းဆုံးဖြစ်ပါတယ်။အမေရိကန်ကားတာယာတွေထုတ်လုပ်နေတဲ့ Goodyear Tire and Rubber Company ကမလေးရှားစစ်ရုံကအလုပ်သမားတွေကိုလှုပ်အားခမပေးတာတရားမဝင်အချိန်ပိုဆင်ငိုင်းတာနိုင်ငံခြားအလုပ်သမားတွေကိုချင်းလျှောက်တာတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး Riders တင်းက Goodyear Company ကလက်ရှိနဲ့အရင်အလုပ်သမားဟောင်းတွေမလေးရှားအလုပ်သမားဝန်ကြီးဌာနအရာရှိတွေကိုပါမေးမြန်းခဲ့တာပါအလုပ်သမားလစာတွေကို Company ကအမှားယွင်းတွက်ချက်တာတွေရှိသလိုအချိန်ပိုမတရားခိုင်းစီတာတွေရှိနေပြီးနိုင်ငံခြားအလုပ်သမားတွေရဲ့နိုင်ငံကူးလက်မှတ်တွေကိုလည်းတင်ထားတယ်လို့သူတို့ကပြောပါတယ်နိုင်ငံခြားအလုပ်သမားတွေကိုလှုပ်အားခအပြစ်မပေးတဲ့ကိစ္စနဲ့တရားလုံးအချိန်ပိုဆင်းခိုင်းတဲ့ပြစ်မှုနဲ့ Goodyear Company ကို2020ခုနှစ်မှာဒဏ်ငွေချမှတ်ခဲ့တယ်လို့မလေးရှားအလုပ်သမားဝန်ကြီးဌာနကပြောပါတယ်။ရှင်းနှစ်ကြာနိုင်ငံကူးလက်မှတ်တင်ခံခဲ့ရတဲ့အလုပ်သမားတစ်ယောက်ကလည်းသူ့စာအုပ်ပြင်ရကြောင်း2020နှစ်စမိုင်းမှာလက်မှတ်ထိုးထားတဲ့စာရွက်တစ်ခုကို Riders တင်းကိုပြသခဲ့တာပါ။ပြပအလုပ်သမားတွေ185ယောက်ကသူတို့ရပိုင်ခွင့်နဲ့အပြည့်အဝမရတဲ့ကိစ္စနဲ့ပတ်သက်ပြီးGoodyear Company ကိုအလုပ်သမားတမကက2019နဲ့2020ထဲမှာ3ချိန်တရားဆွဲခဲ့တာမှာနှစ်မှုနိုင်ခဲ့ပါတယ်။ ပြည်ပအလုပ်သမားတွေကိုပြည်တွင်းဝန်ထမ်းတွေတို့ဒဏ်တူခံစားခွင့်ပေးဖို့လစာအပြည့်ပြန်ပေးဖို့မနစ်ကဆုံးဖြတ်ချက်ကိုတရားရုံးအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ Reddit သတင်းဌာနကကြည့်ရှုခွင့်ရခဲ့တဲ့ဆရွယ်စတန်းတွေမှာတော့ပြည်ပရွှေ့ပြောင်းအလုပ်သမားတွေကတလကို229နာရီလောက်အထိအချိန်ပိုလုပ်ရတာကိုတွေ့ရပါတယ်။မလေးရှားမှာစုစုပေါင်း104နာရီထက်ကျော်ပြီးတော့အချိန်ပိုလုပ်ခွင့်မရှိပါဘူး။နီပေါမြန်မာနဲ့အိန္ဒိယကအလုပ်သမားတွေကိုကုမ္ပဏီကပေးဖို့ရှိတဲ့လှုပ်အားခါကဒေါ်လာ 1.23 တန်းရှိတယ်လို့အလုပ်သမားတွေရဲ့ရှင်းလင်းကပြောပါတယ်။ Goodyear ကုမ္ပဏီကတော့တရားရုံးလုပ်ငန်းစီတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမှချက်မျိုးမှမပေးပါဘူး။ COVID-19 ကရောဂါလွန်ကာလစီးပွားရေးပြန်လည်နှလန်ထူပေါ်ကျပနေတဲ့နေရာမှာတဘာဝပဝန်းကျင်ကိုထိခိုက်မှုနဲ့ပြီးတော့ဖလုံအိမ်တက်ငွေထုတ်လို့မျှော့ချနိုင်မဲ့စီမင်းစည်းကမ်းတွေလမ်းညွှန်ချက်တွေအတိုင်းလုပ်ကိုင်ဖို့နိုင်ငံ38ခုကကောင်ဆောင်တွေတနင်္လာနေ့မှာသဘောတူညီခဲ့ပါတယ်
။정상들은기후위기가환경문제만이아니라경제사회안보
우루야디ပြောင်းလဲမှုအချက်အသေးဟာတဘာဝပဝန်းကျင်အရေးသက်သက်မဟုတ်ပဲစီးပွားရေးလူမှုအတိုင်းဝိုင်းနဲ့လုံခြုံရေးနဲ့လူအခွင့်အရေးနဲ့ပါသက်ဆိုင်တဲ့ကိစ္စဖြစ်တယ်ဆိုတာကောင်ဆောင်တွေသဘောတူခဲ့ကြပါတယ်။COVID-19 ကာယောဂါကိုလည်းတဘာဝပတ်ဝန်းကျင်ကိုမထိခိုက်တဲ့နည်းလမ်းမျိုးနဲ့ကျော်လွှားရမယ်ဆိုတာသဘောပေါက်ကြပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျင်အင်ကပြောဆိုသွားပါတယ်။2030အရောက်မှာဖလော်အိမ်တက်ငွေလျှော့ချရေးကမ္ဘာရေမှန်ချက်ပြည့်မီနိုင်အောင်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြတဲ့ B4G ညီလာခံမှာအခုလိုသဘောတူညီခဲ့ကြတာပါ။ဒီထဲမှာအမေရိကန်ပြည်ထောင်စုတရုတ်နဲ့အခြားစီးပွားရေးအင်အားကြီးနိုင်ငံကအစိုးရကောင်းဆောင်တချို့လည်းပါပါတယ်။နှစ်ရက်တာကျင်းပတဲ့ညီလာခံကိုတောင်ကိုရီးယားနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပပြီးကယောကကြောင့်အစီအစဉ်အများစုကိုအွန်လိုင်းကနေပဲကျင်းပခဲ့ပါတယ်။ညီလက်ခံတက်ရောက်လာကြတဲ့ပြည်ပဆိုင်ရာအဖွဲ့အစည်းအတော်များများကလည်းရေရှည်ခံနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်နဲ့ဥတုရာသီပြောင်းလဲမှုဖောက်ပြန်တားဆီးရေးကိစ္စမှာတည်သူနဲ့ပုဂ္ဂလိကမိဖက်လက်တွဲဆောင်ရွက်နိုင်အောင်အားပေးတိုက်တွန်းသွားမယ်လို့ပြောပါတယ်။တဘာဝပဝန်းကျင်ကိုမထိခိုက်စေတဲ့နည်းနဲ့ကယောကကိုကျော်လွှားတာဟာ2015ခုနှစ်မှာသဘောတူညီခဲ့ကြတဲ့ဥတုရာသီဆိုင်ရာပါရီသဘောတူစာချုပ်နဲ့ကုလသမဂ္ဂရဲ့ရေရှည်ခန့်နဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပြည့်မြအောင်ဆောင်ရွက်ပေးရရောက်နိုင်တယ်လို့လည်းညီလာခံထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံမှာအာဇာနည်တွေကိုဂုံတွေညှို့နှောင်းအောင်မလုပ်ရဆိုပြီးပြဋ္ဌာန်းထားတဲ့ရာဇဝမှုဥပဒေတရားထင်ရှားတဲ့တရုတ်ဘလော့ဂါတယောက်ရှစ်လကြာအချုပ်ကြားခံရတော့မှာပါ။နိုင်ငံအရှိတ်နန်ဂျင်းမြို့တရားရုံးမှာဘလော့ဂါကွီဇင်မင်းကိုဒီကနေ့ပဲအမိန့်ချမှတ်ခဲ့တာပါ။အငြင်းပွားကြဖြစ်နေတဲ့နိုင်ငံနယ်ဆက်ဂွာလန်တောင်ကြားမှာတရုတ်နဲ့အိန္ဒိယတပ်ဖွဲ့များမနစ်ဂျွန်လာကရင်ဆိုင်တိုက်ခိုက်မှုတွေမှာတရုတ်သက်သား၄ဦးသေဆုံးကြောင်းတရုတ်စစ်တပ်ကပြည်ခဲ့တဲ့ဖေဖော်ဝါရီလမှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဖြစ်ရမှာသေဆုံးခဲ့တဲ့သက်သားတိထက်များပြီးတော့အခင်းဖြစ်ရနေရာမှာရာထူးအမြင့်ဆုံးဖြစ်တဲ့တပ်မိုးကတော့အသက်မသေးဘူးဆိုပြီးဘလော့ဂါခရီးကရေးသားခဲ့တာပါ။ကြာဆုံးသွားတဲ့သက်သားတွေအပါဝင်အာဇာနည်တရေကောင်းတွေအဖြစ်အာဏာရကွန်မြူနစ်ပါတီကသတ်မှတ်ထားတဲ့သူတွေကိုခုလိုပြောဆိုရေးသားတဲ့လောက်ရကအစည်းအဝေးဖြတ်မှုမြောက်တယ်ဆိုပြီးတရုတ်အာဏာပိုင်တွေကဘလော့ဂါကွီဇီမင်းကိုဆွဆွဲထားတာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပေးခဲ့ကြတော့ပါခင်ဗျာ။ဗီယိုအမေရိကန်အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပြပို့ချက်တွေတင်ပြပေးတော့မှာမို့ဆီယနာသိန်းလင်းနှစ်ပြည့်ချိန်အထိဆန္ဒပြနေကြတဲ့အခြေအနေတွေနဲ့စကြင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဒီနေ့လေးလပြည့်သွားပါပြီ။ဆီယနာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့အထိဆက်ရှိနေပါတယ်။ဒီနေ့အခြေခံပညာကျောင်းတွေပြန်ဖွင့်တာကြောင့်ဆန္ဒပြသူတွေကတော့စစ်နာရှင်လက်အောက်မှာကျောင်းမတက်ကြဖို့နှိုးဆော်ဆန္ဒပြမှုတွေနဲ့ဟောပြောမှုတွေလုပ်ခဲ့ကြပါတယ်။ရန်ကုန်မှာတော့အနက်ရောင်ယူနီဖောင်းတူဝတ်ဆင်ထားတဲ့ဖုံးအယောင်ဆိုင်ဝန်ထမ်းတချို့ဖမ်းဆီးခံခဲ့ရပါတယ်။ဒီနေ့နိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းအုပ်ချုပ်ခဲ့တာလေးလပြည့်တဲ့နေ့ဒီကနေ့ဇွန်လ၁ရက်နေ့မှာတော့ရန်ကုန်မြို့ထဲမှာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်ဖွဲ့ဝင်တွေကင်းလှည့်သွားလာနေတာကိုအရင်နေ့တွေကထပ်ပို့ပြီးတော့မြင်တွေ့ရပါတယ်။လှဲထဲမှာတော့ဈေးသပိတ်လုခဲ့ကြတဲ့နေရာကိုစစ်တပ်ကလူစုခွဲပြီးတဲ့အချိန်ရောက်လာပြီးအနားမှာရှိတဲ့အနက်ရောင်ယူနီဖောင်းတွေဝတ်ဆင်ထားတဲ့ Old Port ဖုံးရောင်းဆိုင်ကဝန်ထမ်းတချို့ကိုဖမ်းဆီးသွားတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်။
ဒီနေ့ရန်ကုန်မှာတော့ကျွန်တော်လဲမှာတော့မနက်ပိုင်းကျွန်တော်ဟို market store လေးပေါ့နော်ဈေးတပိတ်လေးလောက်ပါရ။အဲ့ဒါဒီနောက်ပိုင်းတော့ပို့ပို့ကုန်ရဝန်ထမ်းတွေဒီနေ့ပေါ့အမေဝေးလို့ပြီးတော့အခိုင်အခံဟာရှိရယ်။ခုဒီလဲတွေ့ဖို့မရဘူးကျွန်တော်ရုံးကိုလမ်းဆက်တော့ဂျုံမိုင်းကသွားတော့သူတို့အခုထုတ်ဖို့တဲ့ဂျိုးသားပေါ့နော်အခုဒီပေးမတွေ့ဘူးသူတို့ဒီဝန်ထမ်းဟိုလောက်ပါနေ။အ စကိုင်းတိုင်းမုံရမြို့မှာတော့ဆန္ဒပြသူတွေဟာလမ်းမကြီးတွေပေါ်တက်ပြီးခြိတက်ကြွေးကြော်ဆန္ဒပြကြပါတယ်အခြေခံပညာကျောင်းတွေပြန်ပြီးတော့ဖွင့်တဲ့ပထမဆုံးရက်ဇွန်လ1ရက်နေ့မှာပဲအာနာရှင်စနစ်အောင်မှာကျောင်းသားတွေကျောင်းမတက်ကြဖို့နဲ့ပြည်သူပညာရေးစနစ်ကိုဖော်ဆောင်မှုတိုက်တွန်းတဲ့ဟောပြောမှုတွေလုပ်ခဲ့တယ်လို့ဆန္ဒပြသူတူကပြောပြပါတယ်နိုင်ငံလုံးကောခေါ်တဲ့နိုင်ငံတော့စအ
ော့ဖိုင်ပြီးတော့ဗောနော်ဒီကျွန်တော်တို့ဒီကြားကလာမြို့သားညီငယ်ရေးအစိုးရကအကောင့်တက်ဖော်မဲ့ဒီပြည်သူပညာရေးအစီအစဉ်တွေမှာဒီလူလူကနေပြီးတော့တက်တက်ကြွကြွပူးပေါင်းပါဝင်ပြီးတော့ငါကျွန်တော်တို့ဒီကိုယ့်ရဲ့အသမီးတွေအတွက်ပညာသင်မှုခွင့်လန်းတွေကိုယ်တိုင်းဟောဖန်တီးပေါ်ဆောင်ကြဖို့ဗောနော်အဲ့ဒါကိုအဓိကထားပြီးတော့ပြောပြချင်ပါဟုတ်
မောင်ရမြို့ရဲ့တဖက်ကမ်းမှာတော့ရွာပေါင်းစုံကလူလူအင်အားထောင်ချီပါဝင်တဲ့တပိတ်စစ်ကြောင်းခြိတက်ပြီးတော့ဒီကနေ့မနက်ဆန္ဒပြခဲ့ကြပါတယ်။မောင်ရမြို့ကဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရဲ့ဘာကတအဖွဲ့ဝင်ဟောင်းတယောက်ဖြစ်တဲ့မဖူးသိမ့်သိမ့်တုံကိုအရက်ဝစ်တွေနဲ့လူတစုကဖမ်းဆီးသွားတယ်လို့မောင်ရမြို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်။စစ်ဘေးရှောင်တွေအတွက်အလူငွေလာယူဖို့ဖုံးဆက်ချင်းပြီးတော့ဖမ်းဆီးခဲ့တာလို့ဆိုပါတယ်။
မနီညက်နေကတော့ကျွန်တော်တို့ပကတာအဖွဲ့ဝင်ဟောင်းတယောက်ဖြစ်တဲ့အဖူးသိန်းသိန်းတုံတို့တော့ဖန်ဆီးသွားတာတော့ရှိရဲ့ဗျ။ဘာကြောင့်ဖန်လဲဆိုတော့ဟိုကတော့ကျွန်တော်လည်းဒီလိုချာတော့မသိဘူးဗျ။ဒီဒီ Ocean Center မှာသူတို့ဒီစစ်ပေးဆောင်ဒီအတွက်အလူငွေခံဟိုကကျွန်တော်တို့ PFO ဆိုပြီးတော့အဲ့လိုချင်းခေါ်ပြီးတော့ဒီကျွန်တော်အရက်ဝက်နဲ့စစ်သားကျွန်တော်ရှေ့ရောက်လောက်ကနေပြီးတော့သူတို့ဖန်သွားတာမျိုးကျွန်တော်ကြားရတယ်ဗျ
။အခုလို့စစ်တပ်ကအာဏာသိမ်းပြီး၄လကြာတဲ့အချိန်မှာတော့လူငယ်တချို့ကလက်နက်ကင်တော်လန်ရေးလုပ်တဲ့နီးလန်းကိုရွေးချယ်လာကြပါတယ်။တနင်္လာနေ့တိုင်းဒဝယ်မြို့မှာတော့စစ်တပ်ရဲ့ဖိနှိပ်မှုကိုမခံနိုင်လို့ပြန်ပြီးတော့ခုခံကျင်သူတွေရှိနေတယ်လို့လူငယ်တယောက်ကပြောပြပါတယ်
။ဆိုတော့ဒီဒီလမ်းမတွေပေါ်မှာဆန္ဒပြနေတဲ့ဆန္ဒပြဆုံးရှာမှုတွေကလည်းရှိနေတယ်။ဒီလိုမျိုးဒီဆန္ဒပြနေတဲ့ပြည်သူလူထုပါဝင်ပြည်သူလူထုကိုမတရားဖမ်းဆီးဒီဆက်တက်ဖြတ်နေတဲ့ဟာတွေကိုလက်နှက်နဲ့ပြန်လည်ပြီးတော့ခုခံကာကွယ်နိုင်ဖို့အတွက်ဒီပြင်ဆင်တဲ့လှုပ်ရှားမှုတွေရှိသလိုသူ့ကိုပြန်ပြီးတော့တုတ်ပြန်ကာကွယ်နိုင်ဖို့အတွက်ဒီလက်နှက်ကင်တဲ့အင်အားစုတွေလည်းရရှိမှကြောက်လို့ရှိရင်တော့ရှိလာနိုင်တယ်ဒီ
စေုပ်ချုပ်ရေးကောင်စီတပ်တွေရဲ့ဖမ်းဆီးဖြိုခွင်းမှုတွေကြားကပဲနေ့စဉ်ဆန္ဒပြနေတဲ့မန္တလေးစခိုင်းလောင်းလုံမြို့တွေမှာတော့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ရှိနေပါတယ်။ဖြာပုံမရရမိုးကောင်းနဲ့လက်ပတော်တောင်ဒေသကကြေးရွာတွေမှာလည်းကြောင်းမတက်ရေးဆန္ဒပြလှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်ရှင်
။မစမုံပြောပြပေးကြတာပါခင်ဗျာ။အခုဆက်ပြီးတော့အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အခြေအနေကိုကြည့်ကြရအောင်ပါ။ဇွန်လ၁ရက်နေ့ဒီကနေ့မှာမြန်မာနိုင်ငံတဝန်းကအခြေခံကျောင်းတွေအခြေခံပညာကျောင်းတွေပြန်ဖွင့်ခဲ့ပေမဲ့ကျောင်းတက်သူအတော်နည်းပါပါတယ်။လူငယ်ရင်းနဲ့ကိုဗစ်ရောဂါကူးစက်မဲ့ဆွေးမှုတွေကြောင့်ကျောင်းပြန်မတက်ကြသလိုဆရာနာရှင်လက်ထက်ကျောင်းမထက်ပဲတပေးမောက်ကြသူတွေလည်းရှိပါတယ်။ပထမဆုံးကျောင်းပြန်ဖွင့်ရဲ့ကျောင်းတွေရဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပါမယ်ခင်ဗျာ
။2021-2022ပညာသင်နှစ်အတွက်အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့ဒီနေ့ရန်ကုန်မြို့ရဲကကျောင်းတော်တော်များများ၆ကပ်နေပါတယ်။အရင်ကဆိုရင်ကျောင်းဖွင့်ရဲ့ရင်ကျော်ပိတ်ဆိုတဲ့အထိကြက်ကြက်တိုးနေလေးရှိတဲ့ကျောင်းတွေမှာကိုကျောင်းတက်သူအတော်လေးနည်းပါတယ်။နာမည်ကြီးကျောင်းတချို့အပါအဝင်ကျောင်းအများစုမှာလုံခြုံရေးတွေကိုတင်းကျပ်စွာချထားတာတွေ့ရပါတယ်။ကျောင်းနဲ့အနီးတစ်ဝိုက်လမ်းတွေမှာအတားအဆီးတွေချထားတာလက်နက်ကင်တပ်ဖွဲ့ဝင်တွေကလုံခြုံရေးစောင့်နေတာမျိုးတွေတွေ့ပါတယ်။ကျောင်းတက်သူနည်းပါတာကြောင့်တင်ကန်းကျွန်းတောင်အုပ်ကလာပါနဲ့ရန်ကင်းမြို့နယ်တွေကတချို့ကျောင်းတွေမှာမူလနှစ်ချိန်ကျောင်းကိုတစ်ချိန်ကျောင်းအဖြစ်ပြောင်းလဲသတ်မှတ်ခဲ့တာမျိုးလည်းရှိပါတယ်။ကျောင်းမုံစားဆင်းချိန်ကိုလည်းအချိန်တိတက်မတက်မှတ်ပဲကျောင်းအခန်းထဲမှာသာမုံစားခွင့်နဲ့စော်ကစားခွင့်ပေးတာမျိုးတွေရှိတယ်လို့ကျောင်းထက်တဲ့ကလေးတချို့ကပြန်ပြောပြကြပါတယ်စစ်ကောင်စီအုပ်ချုပ်နေချိန်မှာကလေးတွေကိုကျောင်းပြန်မအပ်ကြဖို့ဆရာတွေကိုအလုပ်ခွင့်ပြန်မဝင်ပဲနေကြဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်တချို့မိဘနဲ့ကျောင်းသားတွေကိုယ်တိုင်ကလည်းကျောင်းပြန်မတက်ပဲတပိတ်မှောက်နေကြပါတယ်ဒီနေ့ကျောင်းပြန်တက်တဲ့စတုထတန်းကျောင်းသူရဲ့မိခင်ကတော့တမီးကပူဇော်လို့စိုးရင်စိတ်နဲ့ပဲကျောင်းပြန်ထားခဲ့တယ်လို့ VOA ကိုပြောပြပါတယ်
ခလေးကျောင်းအခင်ရဲ့ဗျာရဲ့နာမည်ဟဲ့နဲ့တမီးကျောင်းဖောင်းလာ
ခလေးချင်းခလေးချင်းဆော့
ဘာလို့မမီးရကျောင်းမအောင်လို့ပြောတယ်ညီတို့မရအောင်ဆောင်းလာပြီးတော့ပြီးတော့ခလေးရလည်းဟိုအဲ့မဲ့ဘိုးပြောလိုက်ပြီလားဘိုးဟုတ်ဟုတ်အဲ့ဒါအဲ့လေဆိုမျိုးသွားပြီးဖြစ်တယ်ကျွန်တော်ရောက်တော့မှလည်းငါပြီးသွားတဲ့လူတွေကခဏတော့တူခဏတူနဲ့ကိုယ်ပြောတယ
်အမ်မတက်တဲ့လူပြောတော့ငိုရိုးနေတယ
်အခြေခံပညာကျောင်းတွေပြန်ဖွင့်နေချိန်မှာရုံမတက်အာနာဖီဆန်နဲ့လှုပ်ရှားမှု CDM မှာပါဝင်ကြတဲ့ဆရာဆရာမတွေရှိတာကြောင့်တချို့ကျောင်းတွေမှာကျောင်းသားနဲ့ဆရာအချို့မညီမျှတဲ့ပြဿနာတွေရှိပါတယ် စစ်ကောင်စီကလက်လက်သွားတဲ့ဆရာတွေနေရာမှာအစားထိုးဖြည့်ဖို့လုပ်နေပေမဲ့ကျောင်းတော်တော်များများမှဆရာတွေအပြည့်မဖြည့်နိုင်သေးပါဘူး။ဘကိုးတိုင်းဖြူးမြို့နယ်တစ်ခုထဲမှာတဲ့ CDM လုတ်တဲ့ဆရာဆရာမှအယောက်900ထက်မနည်းကိုစစ်ကောင်စီကအလုံနားလိုက်တာအခုချိန်ထိပြန်ပြီးတော့အစားမထိုးနိုင်သေးတယ်လို့ကျောင်းတန်နှုံးလဲနေတယ်လို့အဲ့ဒေတာကကျောင်းဆရာတဦးကပြောပြပါတယ်။
他他他这个讲那家啦地也哇哇天气也那放雷啊现在他家那少了了些对吧都都不现在买的货那个地少了呢。
ကျောင်းမတက်ဖဲအာနာဖီဆိုင်လုတ်တဲ့အခြေခံပညာဆရာဆရာမတသိန်းထက်မနည်းကိုစစ်ကောင်စီကအလုတ်ကနေရန်နာခဲ့ပါတယ်အခုလိုဆရာဆရာမမလုံလောက်တဲ့ပြဿနာအပြင်လုံခြုံရေးစိုးရင်စရာအခြေအနေတွေလည်းရှိနေပါတယ်ကျောင်းသားမိဘတွေကကလေးတွေတင် जा မှုအဆက်မပြတ်စေခြင်းပေမဲ့ကလေးတွေရဲ့လုံခြုံရေးအာမခံချက်မရှိတာနဲ့ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ကျောင်းပြန်မပို့ကြတာလည်းပါပါတယ်စစ်ကောင်စီကတော့ကိုဗစ်စီးကံသတ်မှတ်ချက်တွေနဲ့အညီကျောင်းတွေတက်နိုင်ဖို့စီစဉ်ထားတယ်လို့ပြောကြားထားပါတယ်ဒါပေမဲ့ဒီနေ့ကျောင်းပြန်ဖွင့်ချိန်မှာတော့ကျောင်းအများစုမှရောကျောင်းသားတွေဘက်ကပါကိုဗစ်စီးကံချက်တွေလိုက်နာကျင့်သုံးမှုအားနည်းတာတွေ့ရပါတယ်။ကိုဗစ်ကရောဂါကူးစက်မှုကာကွယ်ရေးအတွက်နှာခေါင်းဆီးအခမဲ့ဝေတာမျက်နှာအုပ်အကာအကွယ်နဲ့လက်သန့်ဆေးရည်အခမဲ့ဝေဖို့လုပ်ထားတယ်လို့စစ်ကောင်စီကပြောထားပေမဲ့တချို့နေရာတွေမှာမရှိဘူးလို့ကျောင်းသားမိဘတွေကပြောကြပါတယ်။အခုနှစ်စာသင်နှစ်အတွက်အခြေခံပညာကျောင်းတွေပြန်ဖွင့်ချိန်မှာတနိုင်ငံလုံးကျောင်းတက်ရမယ့်ကျောင်းသားဦးရေစုစုပေါင်းက71တန်းရှိတယ်လို့မြန်မာနိုင်ငံဆရာဆရာမများတမကကစာရင်းပြုစုထားပါတယ်71တန်းနဲ့မှာ9တန်းကအထက်တန်းကျောင်းသူကျောင်းသားတွေဖြစ်ပါတယ်တမကအမှုဆောင်တယောက်ကဒီကနေ့ကျောင်းဖွင့်တဲ့အခြေအနေကိုအခုလိုသုံးသပ်ပါတယ်အဲ
ဒီချုပ်နေရာတွေကတော့လေကျောင်းသားကများပြီးတော့ဆရာတွေကမလုပ်တော့ဘူးအချုပ်နေရာတွေမှာကတော့ဆရာတွေကတော့ဒီရေမလောက်တဲ့တော့ရှိနေတယ်။ကျောင်းသားကမိဘတွေရဒီစီရင်ကျောင်းသားတွေစီရင်လုပ်တဲ့တော့မလာဘူး
။တနိုင်ငံလုံးကျောင်းအပ်နှုံနဲ့ဒီနေ့ကျောင်းတက်နှုံအထူးကြကိုပညာရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာမြို့နယ်ခရိုင်ကျောင်းပညာရေးမှုတွေစီကို VOA ကအချိန်ချင်းဆက်သွယ်မေးမြန်းပေမဲ့ဖြေဆိုမဲ့သူမရှိတာဖြေဆိုခွင့်ပေးမထားလို့မပြောနိုင်ဘူးလို့တုံ့ပြန်ကြပါတယ်။2020ခုနှစ်ပညာသစ်နှစ်ကလေးကကိုဗစ်ကြောင့်ပိတ်ထားခဲ့ရတဲ့ကျောင်းတွေကိုတစ်နှစ်ကျော်အကြာဒီကနေ့ပြန်ဖွင့်တာဖြစ်ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကြောင့်ရန်ကုန်မြို့မှာရှိတဲ့အခြေခံပညာကျောင်းတွေမှာကျောင်းတက်သူတိတိတသားနေပါနေပါတယ
်။မဆုမြမွန်ပြောပြပေးခဲ့တာပါခင်ဗျ။တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်အတွင်းကကျောင်းပြန်ဖွင့်ရဲ့အခြေအနေကိုကြည့်ရအောင်ပါ။မြန်မာနိုင်ငံတဝန်းကအခြေခံပညာကျောင်းတွေပြန်ဖွင့်နေဒီနေ့မှာရခိုင်ပြည်နယ်မှာတော့ရန်ကုန်ပြည်နီးပါးကျောင်းတက်သူတွေများတယ်လို့ပြည်နယ်ပညာရေးမှူးရုံးကပြောပါတယ်။ကိုဗစ်ရောဂါဒုတိယလိုင်းထဲကမထွက်သေးတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကအခြေခံကျောင်းတွေကိုကိုဗစ်စီးကံသတ်မှတ်ချက်တွေနဲ့အညီဖွင့်လှစ်တဲ့ဆိုပေမဲ့ကျောင်းသားတွေလိုက်နာကြပါရဲ့လားရခိုင်ပြည်နယ်ကလာတဲ့သတင်းကိုတော့ကိုကြီးညာကပြောပြပါမယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေချိန်မှာပထမဆုံးပြန်လည်ဖွင့်လှစ်တဲ့အခြေခံပညာကျောင်းတွေကိုတပိတ်မှောက်ကြဖို့စော်ဩမှုတွေရှိနေချိန်မှာပဲရခိုင်ပြည်နယ်မှာတော့ကျောင်းပြန်တက်သူတော်တော်လေးများပါတယ်တပိနယ်လုံးကျောင်းပြန်တက်သူ3သိန်းကျော်ကျော်အထိရှိတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းသိန်းကပြောပါရစေ
။တော့ရခိုင်ပြည်နယ်တိုင်းတာကတော့စိန်ခုံမှုမရှိပါဘူး။သူကလည်းသူမိဘတွေအကူအညီကျောင်းသားတွေရဲ့အတူနဲ့လို့သူကလည်းသူကျောင်းကိုပုံမှန်တက်ရောက်လို့ရှိပါတယ်။ဒီနေ့ဂျော်နာတရနေ့မှာလေ။အဲဒီနေ့ကကျောင်းလာတက်တာကျောင်းစုစုပေါင်းကအခြေခံပညာကိုပိုင်ကျောင်းရဲ့ဘာသာဘုံတော်ကြီးစဉ်ပညာရေးကျောင်းပါဝင်35,932ဦးလာတက်ကျောင်းတက်ရောက်လို့ရှိပါတယ်။ဟုတ်တယ်ဟုတ်တယ်ဒီနေ့လုံးပါခင်ဗျ
။ရခိုင်ပြည်နယ်ထဲမှာရှိတဲ့အခြေခံပညာကျောင်းသားဥယျာဉ်အားလုံးနီးပါးကျောင်းပြန်တက်နေကြတာပါ။ရခိုင်ပြည်နယ်အတွင်းကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေကို2020ဩဂုတ်လတည်းကပိတ်ထားခဲ့ရတာပါလက်ရှိမှာလည်းရခိုင်ပြည်နယ်ထဲမှာကိုဗစ်ကပ်ရောဂါကူးစက်နေသူ10ဦးထက်မနည်းရှိနေပါတယ်စာတင်ကျောင်းတွေကိုနိုင်ငံတော်ကသတ်မှတ်ထားတဲ့ကိုဗစ်စီးကံတွေနဲ့အညီဖွင့်လှစ်နေပါတယ်လို့ဒေါက်တာထွန်းထွန်းသိန်းကပြောပါတယ
်ကိုဗစ်စီးမင်းကတော့နိုင်ငံတော်ကသတ်မှတ်ထားတဲ့ကိုဗစ်ဗားရှင်း 4.0 ပေါ့တုံးတော်တူတရားနဲ့၆ပေကွာမှာဟိုဖြစ်ရမယ်၃ဟိုဖြစ်တဲ့ကမှာ၄ပေကွာနဲ့တင်ကြရမယ်ဆိုတဲ့အကျွန်းတွေကိုပြည်နယ်ကောင်စီရဲ့ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီရဲ့ဟိုပြည်နယ်ဆောင်ရွက်ချက်တွေနဲ့ညီဆောင်ရွက်လျက်တုံးတက်လျက
်စစ်တွေမျိုးတွေကအကြောင်းတချို့မှာတော့ကျောင်းသားကျောင်းသူတွေတော်တော်များများနှာခေါင်းစည်းမတက်ကြပဲနှာခေါင်းစည်းတက်သူအ ਨੇ ချင်းကိုသာတွေ့ရပါတယ်ဒီကနေ့ကျောင်းတက်တဲ့အလဲရန်ကျောင်းသားတဦးကလည်းသူတို့ကျောင်းမှာကျောင်းသားကျောင်းသူတွေမကပဲဆရာဆရာမတွေပါနှာခေါင်းစည်းတက်တာမတွေ့ရဘူးလို့ပြောပါတယ
်အဲဒီနေ့ကကျေးဇူးပေးနေတယ်လို့ဟိုမနေ့ကလည်းစတင်ရမယ်ဆိုရင် now
ရခိုင်ပြည်နယ်မှာအခုလက်ရှိပညာသင်နှစ်အတွက်မူလာတန်းကနေအထက်တန်းထိကျောင်းအပ်ထားသူကျောင်းသားကျောင်းသူစုစုပေါင်း 38,000 ကျော်ရှိတယ်လို့မြို့နယ်ပညာရေးရုံးရဲ့စာရင်းအရသိရပါတယ်အရင်နှစ်တုန်းကတော့ရခိုင်ပြည်နယ်ထဲမှာအခြေခံပညာကျောင်းတက်သူစုစုပေါင်း 5,400 နီးပါးရှိခဲ့ပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းတဲ့င်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတော်ပြီးနားဆင်ဖတ်ရှုနိုင်ပါလေရှင
်တရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ကြရပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုကြည့်ကြရအောင်ပါကြရပြည်နယ်ဒီမော့ဆိုမြို့မှာဒီနေ့ဇွန်လ၁ရက်နေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်မှုတွေရှိခဲ့ပါတယ်မနေ့ညပိုင်းကတော့တိုက်ပွဲတွေပြင်းထန်ခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေအကြာအယတ်သားတယောက်တေဆုံးခဲ့ပါတယ်တိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာထွက်ပြေးရတဲ့ဒုက္ခသည်တွေလည်းယာယီခိုလုံတဲ့နေရာတွေကနေထပ်ပြီးတော့တင်းရှောင်နေကြရပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းတောင်နဲ့ကွန်အင်ကပြောပြပေးပါမယ်ခင်ဗျာ
စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားပြစ်ခတ်တိုက်ခတ်မှုတွေရှိနေတဲ့ကြရပြည်နယ်တီမောစုမြို့မှာဒီနေ့မနက်ပိုင်းကအပြန်အလှန်ပြစ်ခတ်မှုတချို့ရှိခဲ့ပါတယ
်ဒီမက်ကတော့ပြင်ပစ်တယ်လို့ပြောရကြတယ်ဒီနေ့ပြန်ပစ်တယ်ဒါပေမဲ့လို့အခုအချိန်ကြီးတွေကတော့ပြင်းနေနေတယ်
မနေ့ကတနင်္လာညနေပိုင်းကတော့တင်မောစုမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးစစ်တပ်ကလက်နက်ကြီးတွေဖြင့်လေကြောင်းကူသုံးတိုက်ခိုက်ခဲ့တယ်လို့ကရင်နီမြို့ရာကာကိုရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်တိုက်ပွဲဖြစ်ပေါ်တဲ့အရာမျိုးကြီးကတော့အပင်ကြီးတင်ရဲ့တင်မောစုမြို့နယ်ပေါ့ဘောင်းခါရက်ကွက်နဲ့ပုံတာကြီးရွာကြားကကြောက်စိတ်ခံမှာပေါ့နော်အဲ့တော့ကစီးရဲစနေနိုင်ရည်စဖြစ်တယ်ပေါ့နော်စဖြစ်တယ်ဟိုည7နာရီလောက်ထိဖြစ်သွားခဲ့တယ်ပေါ့အင်းအားတော့တော်များတယ်သူကတက်ကူဒီပိုင်းနဲ့ဆိုရင်တရာချောလောက်ရှိမယ်နောက်ပိုင်းမှာဒီကျလိရင်မစီးရဲဟယ်လီကော်ပတာမစီးရဲနာပြီးတော့ဖြစ်ကူခဲ့တယ်ပေါ့သူတို့ကလည်းနောက်ဒီဒီမော့ဆိုမြို့နယ်ကိုပေါ့လေကော်မြို့ကနေပြီးတော့130မမလေးနဲ့အပွဲစားပြီးတော့ဒီညလုံးဖြတ်ခတ်ခဲ့တယ်ပေါ့
ကရင်မြူရာကာကိုရေးဖွဲ့ KNDF ဖွဲ့ကိုလွိုင်ကော်မြို့နယ်ဒီမော့စုမြို့နမ်မဲခုံမြို့ဖဲခုံမြို့နဲ့မိုးပြဲမြို့က BDF ဖွဲ့၅ခုပူးပေါင်းပြီးဖွဲ့စည်းထားတာပါတနင်္လာနေ့ညကတိုက်ပွဲမှာနှစ်ဖက်လုံးသေဆုံးသံရရရှိမှုတွေရှိခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံကပြောပါတယ
်တိုက်ပွဲတင်းကတော့ကျွန်တော်တို့ဒီ BDF ဖွဲ့၅ဦးတန်ရစစ်ကောင်စီဖက်ပြထားတာပေါ့ဒီတွေ့ရလောက်ကိုတော့ကျွန်တော်တို့တည်ပြထားတာပေါ့နော်ပြည်စေဝင်းကျင်လောက်ကိုကျွန်တော်တို့တည်ပြထားတယ်ပေါ့
မနေ့ကတိုက်ပွဲမှာစစ်ကောင်စီတပ်သား80ကျော်ကြာဆုံးတယ်လို့ KNDF ဘက်ကထုတ်ပြန်ထားပေမဲ့ VOA အနေနဲ့တိကျတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းထုတ်ပြန်တာမတွေ့ရသေးပါဘူးစစ်ကောင်စီပြောခွင့်ရကိုလည်းဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးမနေ့ကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်အရသာတယောက်သေဆုံးခဲ့တယ်လို့တီမောစုမြို့ခံတူကပြောပါရတယ်
ရတပ်ခံမှုကတော့ဒီတော့ကခါပေါ့တော့ငါသာသာတယောက်ကတော့မပါလေတော့တယောက်ပေါ့နော
်စစ်တပ်ဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တံတွေကိုဒီနေ့မနက်ပိုင်းအထိကြားနေရတယ်လို့မြို့ခံတွေကပြောပါတယ်တိုက်ပွဲတွင်လွိုင်ကော်မြို့ကနေပြစ်တဲ့လက်နက်ကြီးတံတွေကြောင့်လွိုင်ကော်မြို့နယ်ကဘီကင်းကော့ခုယာယီဒုက္ခတဲ့စခန်းကစစ်ဘေးဒုက္ခတဲ့ထောင်နဲ့ချီဟာရှမ်းနီရွာဘက်ကိုထပ်မံသိမ်းရှောင်နေရတယ်လို့စစ်ရှောင်ကော်မတီဝင်တူကပြောပါတယ်
ဒီကျဲကတော့ပြည်နေရပြည်စကင်းကောခုခဲကျွန်တော်တို့ဒီမှာရှမ်းမြို့တောင်တင်ကနေတော့ရှိပြီကျွန်တော်ရဲ့ဒီတရားပြည်နယ်ရှမ်းနီရွာပေါ့လူဦးရေကကျွန်တော်တို့ဒီပထမတည်းရဲ့မှာ1100ကျွန်တော်ပြည်ကင်းကောခုမှာစီပြေးကြောက်လို့ဆိုမှရှမ်းနီကဲကိုရောက်လာတာရှမ်းနီကိုရောက်လာတော့လေအဲညအချိန်လို့အဲနေ့ချင်းလို့ဒုံတန်လေးတနက်တန်လေးချာရပြီမှာဒီကဲရောက်လာဖို့ရှိတယ်ကြောက်စာနာဆိုင်နဲ့ရှိတော့ပေါ့
အဲ့ဒါလိုလက်နေကြီးတန်တွေကြောင့်ဆွေးနေကြတဲ့တချို့စစ်ဘေးဒုက္ခတွေတွေဟာမိုးပြင်းနယ်ဆက်ကအနောက်ဘက်တောင်ဒေသဘက်မှာတင်းရှောင်ဖို့ထပ်ပြီးထွက်သွားကြတယ်လို့လည်းသူကပြောပြပါတယ်။ကြားပြင်းနယ်ထဲမှာသလားလောက်ကြာပြီးဖြစ်တဲ့ပြေခတ်တိုက်ခိုက်မှုတွေကြောင့်လွိုင်ကော်မြို့နယ်ဒီမော့စုမြို့နယ်ဖရူစုမြို့နယ်နဲ့ရှမ်းကယားပြည်နယ်ဆက်ကမိုးပြင်းမြို့ကဒေသခံ9000လောက်အိုးအိမ်ဆုံးခွာပြီးဘေးကင်းရကိုစစ်ဘေးတင်းရှောင်နေကြရပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြခဲ့တာပါခင်ဗျာ။တစ်ဆက်ထဲမှာပဲချင်းပြင်းနယ်ဘက်ကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုလည်းပြောပြကြပါမယ်။ချင်းပြည်နယ်မင်းတပ်မြို့ကအေယာစစ်ရှောင်စခန်းအနီးကိုစစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးကြားရောက်လာခဲ့ပြီးတဲ့နောက်စစ်ပြေးဒုက္ခသည်တွေထပ်မံထွက်ပြေးနေရတာကြောင့်နှစ်ဖက်လက်နက်မကန်ရနယ်မြေ safe zone မျိုးတတ်မှတ်ပေးဖို့လိုလားနေကြပါတယ်။မင်းတပ်ကစစ်ပြေးဒုက္ခသည်တွေအခြေအနေရန်ကုန်ကပေးဖို့တဲ့သတင်းကိုတော့ကုသညုံကပြောပြပါမယ်ခင်ဗျာ
။ပြီးခဲ့တဲ့မီလ30ရက်နေ့ကစစ်ကောင်စီဘက်ကနေပြီးတော့ပစ်တဲ့လက်နက်ကြီးတချို့ဟာမင်းတပ်မြို့ EOR စစ်ဘေးရှောင်စခန်းကြီးကိုကြားရောက်ခဲ့တဲ့အတွက် စစ်ဘေးရှောင်သူတွေဘေးလွယာကိုရွှေ့ပြောင်းနေရပါတယ်ဒီလိုအခြေအနေကြောင့်စစ်ဘေးဒုက္ခသည်တွေအတွက် safe zone လို့ခေါ်တဲ့နှစ်ဖက်လက်နက်မကန်ရတဲ့နေမြေတတ်မှတ်ပြီးဖို့လူလာနေတာဖြစ်တယ်လို့မင်းတမျိုးစပေးရှောင်းစကန် main company ကတာဝန်ရှိသူတူကခုလိုပြောပါတယ
်တစ်ဖက်လုံးပေါ့နော်လက်နဲ့ခိုင်းတယ်သူမှလက်နဲ့မခိုင်းရတဲ့နေမျိုးလုံးချုံဖိတ်ချတဲ့နေမျိုးပေါ့အဲ့ဒါကိုကျွန်တော်တို့ကလိုလားတောင်းတာနဲ့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရွာကိုတကယ်လို့လာတိုင်းလဲကျွန်တော်တို့ထပ်ပြေးရမှာကျွန်တော်ပြင်းပြင်းနဲ့ကျွန်တော်နေဆရာရှိတော်မှာမဟုတ်ဘူးပြီးတော့မှဟိုကျွန်တော်တို့အခုလက်ရှိရှိနေတဲ့ကျွာမှာဆိုရင်နံပါတ်ဆက်တွေတချို့ရှိသေးတယ်မိုးရတီရလည်းရောက်လာပြီးမြေကျူတာတို့လမ်းကျူတာတို့ဖြစ်လာမယ်ဆိုတော့ကျွန်တော်တို့ဒီတက်ထပ်ပြီးပြီးမယ်ဆိုတော့ကျွန်တော်တို့မှာပြီးဆရာမြေမရှိတော့နေရာမရှိတော့ဒါကြောင့်မလို့ကျွန်တော်တို့ဆေးဆုံလို့ရှိတယ်ကျွန်တော်တို့လူချင်းတဲ့အတိုင်းသာကတော့ဒီတိုင်းတကာဖွဲ့စည်းပြီးကြလဲအထောက်ပတ်ပေးတယ်ဟိုကူညီပေးတယ်အနေထားပြီးတော့မှဟိုဘယ်လိုပြောမလဲစားကလည်းဒါဘယ်လိုပြောပြောပြေးအနေနဲ့ကလည်းဒါခွင့်ပြုပေးမှလည်းဆေးဆုံဖြစ်သွားမှာ哦ဆိုတော့ဒီစားကလည်းခွင့်ပြုပေးတယ်ဟိုတက်ဖတ်ပေးတယ်နေရာဟိုဘာလက်နဲ့ကြိုင်မှမရှိတဲ့နေရာအဲ့လိုမျိုးကိုကျွန်တော်တို့ကလူနာတောင်းတာလာပါ
လက်ရှိမှာတော့ EOR စခန်းကဒုက္ခသည်တွေဟာတခြားဘေးလွယာစစ်ဘေးရှောင်စခန်းတွေကိုပြောင်းရွှေ့ဖို့ကြိုးစားနေတယ်လို့စစ်ဘေးရှောင် main committee ကတာဝန်ရှိသူတွေကပြောပါတယ
်။အစားတောင်းတဲ့ရန်ခက်ခဲတယ်ပေါ့နော်။ Number 7တွေနဲ့ရန်ခက်တော့စစ်ဆောင်တွေကကျွန်တော်တို့ဒီ mental မျိုးရဲ့ mental ဆန်ကိုကျွန်တော်တို့ရှိတဲ့ကြွာဖက်တီကိုကျွန်တော်နာနေကြတယ
်။စစ်ကောင်စီဘက်က mental မျိုးပေါ်မှာစစ်ဘေးရှောင်စခန်း10ခုဖွင့်ထားပြီးမဲ့တိုက်ပွဲတွေဖြစ်လို့မြို့ပေါ်ကနေပြီးတော့ရှောင်နေကြရတာမို့လို့မြို့ပေါ်ကစစ်ကောင်စီဖွင့်တဲ့စခန်းတွေဟာအကျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ်။အဲ့စခန်း၁၀ခုမှာလာရောက်ခလုံးသူ၁၀၀လောက်ပဲရှိပါတယ်။စနတ်ထုတ်ဖော်သူတချို့ကိုဧပြီလတုန်းကစစ်ကောင်စီကဖမ်းဆီးသွားပြီးတော့မြို့ကန်တွေပြန်လွှတ်ပေးဖို့တောင်းဆိုရကနေပြီးတော့ပြည်လည်မှုမရပဲနဲ့ဧပြီလ25ရက်နေ့မှာမြို့ကန်စနတ်ပြသူတွေနဲ့စစ်ကောင်စီတပ်တွေစတင်ပစ်ခတ်မှုတွေရှိခဲ့ပါတယ်။အပြန်အလှန်ပစ်ခတ်မှုတွေကြောင့်စစ်ကောင်စီကမီတပ်မြို့ကိုစစ်အုပ်ချုပ်ရေးကျင်ညာပြီးတော့တိုက်ပွဲတွေပြင်းထန်လာတဲ့နောက်ပိုင်းမှာမြို့ကန်တွေဘက်ကဘေးလွယာနီနာကြီးရွာတွေမှာထွက်ပြေးခလုံးနေရပါတယ်။လက်ရှိအချိန်ထိမင်းတပ်မြို့အနီးမှာစစ်ဘေးရှောင်စခန်း50နီးပါးရှိပြီးတော့ဒုက္ခသည်တောင်းကြထွက်ပြေးခလုံးနေရတာပါတစ်ဆက်တည်းမှာပဲပြီးခဲ့တဲ့မေလ28ရက်နေ့ကကြေးရွာကောက်ဝေးအဖွဲ့ရင်းစစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်တာရှိခဲ့တဲ့မကွေးတိုင်းဂန်းကောခရိုင်တွေကရဲလှနှန်းခါရေရှင်မရွာတွေကိုဒီကနေ့ဂျွန်လ1ရက်နေ့နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေရောက်လာတဲ့အတွက်ဒေသခံရွာသားတွေထွက်ပြေးတင်းရှောင်နေရပါတယ်ဒီအချိန်နဲ့ပတ်သက်လို့နှန်းခါရွာသားတူကခုလိုပြောပါတယ
်အကုန်လုံးသူတို့ရွာတွေကအဲ့ဒီစာရောင်ဝင်ရှာမရောလို့ဆိုပြီးမှအကုန်လုံးရှောင်တင်းနေကြတယ်ခုကတော့ကျန်တဲ့ရွာတွေကတော့မဝင်ခဲ့ဘူးကခုကတော့နှန်းခါရွာရောက်တော့နှန်းခါရွာမှာညကိုမှုတုံးတော့ခါရရွာထိတ်မှမီးတွေမပြေးရထားတယ်ဗျဟုတ်ကဲ့ဒလန်ရဲ့ပြည်သူ့တီးအဖွဲ့ဝင်တွေကဟိုဟက်ချစ်ပစင်းကြီးအဲ့ဒါကစစ်ကား3စီးနဲ့တူတူရခုရွာထိတ်မှာရထားရရမီးနေတကီ
မီလ28ရက်နေ့နေ့လယ်ပိုင်းကရဲလှရွာနီးပါစီတီအမ်လုတ်တဲ့သူတွေကိုလာရှာဖို့ကလေးကနေပြီးတော့တက်လာတဲ့စစ်ကားတွေကိုကြေးရွာကောက်ဝေးအဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြန်ပြီးတော့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံ3ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
ကိုတန်းညုံပြောပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပါမယ်ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းတရားမဝင်ခိုးဝင်လာသူနိုင်ငံသား 3,000 ကျော်ဖမ်းမိခဲ့ရမှာမြန်မာနိုင်ငံသားက 1,000 ခွဲကျော်ပါဝင်ပါတယ်လူမှန်ခိုးပွဲစား300နီးပါးကိုလည်းထိုင်းအစိုးရကဖမ်းဆီးအရေးယူခဲ့တဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကပြောပြပေးပါမယ်ခင်ဗျာ
ထိုင်းနိုင်ငံမှာ2020ခုနှစ်ဇူလိုင်လ1ရက်နေ့ကနေ2021ခုနှစ်မေလကုန်ထိ17လအတွင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာတဲ့နိုင်ငံခြားသားတွေအပါအဝင်ဖမ်းမိသူပေါင်း 32,500 နီးပါးရှိခဲ့ပါတယ်။လူမှောက်ခိုးပွဲစား282ဦးကိုလည်းဖမ်းဆီးအရေးယူခဲ့တယ်ဆိုပြီးထိုင်းကာကွယ်ရေးဝန်ကြီးဌာနမှမေလ31ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်ချုပ်ခွန်ချီတန်တဝါနစ်ကပြောကြားသောက်ခဲ့ပါတယ်။တရားမဝင်ဝင်ရောက်လာလို့ဖမ်းမိတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားတွေအများဆုံး1000ခွဲကျော်ပါဝင်ပါတယ်မြန်မာနဲ့တခြားအိန္ဒိယချင်းနိုင်ငံတွေကတရားမဝင်ရွှေ့ပြောင်းလုပ်သားတွေဖြစ်ကြတယ်ဆိုပြီးချိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပါတယ
်သူကာဝေးဝန်ကြီးဌာနထုတ်ပြန်တာလေ
အ
ဲသူတို့အနေနဲ့ဟိုဟာပေါ့မေလကုန်ဒီဖမ်းမိရဲ့အားလုံးပေါ့ဟိုဟုတ်ပါဘောပြန်မဝင်ဖမ်းမိရဲ့လူအလုံးပေါင်း3000ကျော်ဆိုပြီးပြောရလေအဲ့တည်းကမြန်မာကတော့အများဆုံးအဲ15000နဲ့3000ပေါ့ဒုတိယအများဆုံးကကမ္ဘောဒီးယားနဲ့နောက်လာဟိုနောက်မလေးရှားအနေနဲ့ပါတယ်နောက်ကျန်တဲ့လူတွေနဲ့ပါတယ်ပေါ့အ
ဲ
့ဒါသူတို့ကဟိုဒါဗာလဲအခုဒါသူတို့အချင်းခဏကာဝေးဝင်နေတာထုတ်ပြန်တဲ့အချင်းပေါ့လေအဲ့ဒါနေတည်ရတာအာသူတို့ဒီဖမ်းမိရဲ့အထက်မှာတရားမဝင်အဲ့လိုမျိုးနေဆက်တရားနေ ยังมีว่าดินท่านเนี่ยคู่กันดูดีกว่าเนาะจุดท่านเนี่ยทำไมดีเท่ามาเราไม่มีเท่ามาเราหัวป่าด้วยจ้ะบ่ดีลูกมังโกคู่เลยลูกมังโกเดม้าบ่อะไรเลยป่าบ่ลูกมังโกเดม้าเราจุดพี่ว่าดีเท่ามาเราเนี่ยหาเจอบ่เนาะจุดพี่ว่า
ထိုင်းကာဝေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာကတော့လက်ရှိမှာတော့ထိုင်းနိုင်ငံကတရားမဝင်ခိုးဝင်မှုတွေကိုထိန်းချုပ်နိုင်အောင်ထိုင်းမြန်မာနယ်စပ်တစ်လျှောက်နယ်စပ်လမ်းကြောင်းတွေမှာတပ်ရင်းတပ်ဖွဲ့တွေတိုးမြှင့်ချထားပြီးမောင်းသူမဲ့အဝေးထိန်းဒရုန်းကင်းထောက်ရင်ငယ်တွေကိုအသုံးပြီးနယ်စပ်လုံခြုံရေးကိုစောင့်ကြည့်စစ်ဆေးနေတယ်ဆိုပြီးပြောကြားသွားခဲ့ပါတယ်နေဆက်လန်းတွေကနေတရားမဝင်အလုသမားတွေအများအပြားဝင်ရောက်လာနေတာဟာလောအခတက်တာတဲ့အလုသမားတွေကိုအလုခိုင်းကြတဲ့စီးပွားရေးလုပ်ငန်းရှင်တွေကြောင့်လို့လဲထောက်ပြပြောဆိုသွားပါတယ်တရားမဝင်ဝင်ရောက်လာနေမှုတွေကိုတားဆီးနိုင်ဖို့ထိုင်းအစိုးရကဥပဒေသစ်တွေချမှတ်ပြီးမိလာထဲမှာကြက်ကြက်မက်မက်ဆောင်ရွက်နေပါတယ်ထိုင်းနိုင်ငံကကိုဗစ်ကရောဂါကြောင့်မြန်မာနိုင်ငံအပါအဝင်ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့နေဆက်တွေကနေအတော်အလာအလုံးကို2020မတ်လကတည်းကပိတ်ပင်ထားတာဖြစ်ပါတယ်အခုလိုမျိုးထိုင်းဘက်ကတားမြစ်ထားတဲ့အတွက်မြန်မာနိုင်ငံကအပါအဝင်ထိုင်းနိုင်ငံထဲမှာအလုလုချင်ကြတဲ့အိန္ဒိယချင်းနိုင်ငံကသူတွေဟာရတဲ့နည်းနဲ့ထိုင်းနိုင်ငံဘက်ကိုဝင်ဖို့ကြိုးစားနေကြတာပါဒါရင်မကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းစစ်ကောင်စီကဖမ်းဆီးအရေးယူမှာကိုစိုးရိမ်လို့ထိုင်းနိုင်ငံဘက်ထွက်ပြေးလာကြသူတွေလည်းရှိနေပါတယ်စစ်ကောင်စီကအာဏာသိမ်းခဲ့တဲ့၄လအတွင်းမှာထိုင်းနိုင်ငံထဲကိုမြန်မာနိုင်ငံဘက်ကအမြောက်အများဝင်ရောက်လာနေကြတဲ့အတွက်ဒီလပိုင်းတွေအတွင်းမှာပဲဖမ်းပြီးတဲ့မြန်မာနိုင်ငံသား3000တဲ့မနည်းရှိပါတယ်ရှင်
မအေးမှာပြောပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်သတင်းပြပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့အင်္ဂါညသကပိုင်းအစီအစဉ်နဲ့စပါမယ်ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလို့သမားအများအပြားဟာစာဝန်တွေအခက်အခဲတွေနဲ့ပိုရင်ဆိုင်နေကြရပြီးခွဲခြားဆက်ဆံတာတွေနဲ့လည်းကြုံနေကြရတယ်လို့ရွှေ့ပြောင်းအလို့သမားအရေးလှုပ်ဆောင်နေသူတူက VOA ကိုပြောပါတယ်ကိုမီကင်နိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အတွက်အမိမဲ့သားရင်းနှဲငါလိုအာကိုအာထာမဲနေကြရတယ်လို့လဲရွှေပြောင်းအလို့သမားအရေးလှုပ်ဆောင်နေတဲ့ရောင်ကြီးဦးအလို့သမားများအဖွဲ့ကရုံတာဝန်ကဥမိုးကျော်ကပြောပါတယ်ကုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဥမိုးကျော် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ VOA ကနေပြီးတော့ကျွန်တော်တို့ကလည်းအခုလိုမျိုးမေးမြန်းတဲ့အတွက်သူရဲ့ကျေးဇူးတင်ပါတ
ယ်ကျွန်တော်ရဲ့ပထမဦးဆုံးမေးခွန်းကအခုအထိုင်းမှာကကိုဗစ်တတိယလိုင်းဖြစ်နေတယ်။တခါမြန်မာရွှေပြောင်းလို့ဒီမှာတော့မများလည်းပဲကိုဗစ်ကူးခံနေရတယ်ဆိုပြီးတော့ကျွန်တော်တို့နေစဉ်လို့သတင်းတွေရတယ်။ဆိုတော့ကိုမိုးကျော်ပြပြပါအောင်ထိုင်းမှာရှိနေတဲ့မြန်မာလူသမားတွေကိုဗစ်တတိယလိုင်းတန်ဘယ်လောက်တောင်မှခံနေကြရပါပြီလဲဗျ။
အထမောင်းဆုံးပေါ့ဒီကိုဗစ်တတိယလိုင်းကကျွန်တော်တို့ဧပြီလထဲမှာစပြီးတော့ဒီသတင်းတွေကြည့်ကြတယ်လို့ပေါ့နော်မြန်မာရွှေပြောင်းလူသမားတွေကြားထဲမှာလည်းကူးဆက်မှုဖြစ်တယ်ပြီးရင်အိန္ဒိယကနေပြီးတော့ကျတော့ကိုဗစ်ဟောပေါ့လေရိုးွားပေါ့ရိုးမတူတဲ့ဟာပေါ့နော်ထိုင်းနိုင်ငံထဲမှာဖြစ်သေးတဲ့ကိုဗစ်ရောဂါကိုစတင်ပြီးတော့တွေ့ရှိတယ်အာ15ရောက်တွေ့ရှိတယ်ဆိုပြီးစပြီးတကယ်တက်လာတာနဲ့စပြီးကြတယ်တို့နိုင်ငံလုံးမှာရှိတဲ့ရွှေပြောင်းလူသမားတွေဂျာထဲမှာပေါ့တော်တော်ရိုက်ခတ်မှုတွေရှိတယ်အဲ့ဒီကိုဗစ်ပထမလိုင်းဒုတိယလိုင်းလုံးကတော့တိတ်မသိတာပဲလေဒုတိယလိုင်းရဲ့အာတတိယလိုင်းရဲ့မှာကတော့တော်တော်ကျွန်တော်တို့ရွှေပြောင်းလူသမားတွေတော်တော်များများလေးကူးဆက်ခံရတာကိုတွေ့ရတယ်အဲ့ဒီအချိန်မှာကူးဆက်ခံရတဲ့အော်စားလေးပေါ့နော်ဒီခရိုင်လေးဖြစ်နေသူတို့ကကျင်ညာထားတာရှိပါတယ်အဲ့ဒီခရိုင်လေးကကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တတိယလိုင်းမှာဆိုလို့ရှိရင်ခရိုင်လေးကျင်ညာတဲ့အခါမှာအရန်ထူးကြားတယ်ပေါ့နော်ခရိုင်လိုက်ကိုခွဲကြပြီးတော့ကျင်ညာထားတာရှိပါတယ်ဘန်ကောက်ကိုသူခြေကျပြီးတော့ကျွန်တော်တို့ပြောမယ်ဆိုဆယ်ခရိုင်ပေါ့နော်ဒီကူးဆက်မှုတွေအများဆုံးဖြစ်တဲ့ခရိုင်လေးဖြစ်နေတက်လက်ထားတာရှိပါတယ်ဘန်ကောက်ပါတယ်စမုတ်ပကံပါတယ်ချုံဂူရီလွန်ထပူချင်းမန်စရတန်စမောစာကွနခွန်ပထုံဆုံခါဖက်ဘူရီဆိုပြီးတော့ကျွန်တော်တို့ဒီဆဲခရိုင်ကိုဒါကူးဆက်မှုလုံးအမြင့်ဆုံးဖြစ်နေသူတို့ထိုင်းနိုင်ငံကနေပြီးတော့ဒါတမန်ရုပ်ဌာနနေပြီးတော့တရားဝင်ထုတ်ပြန်ထားတာရှိပါတယ်အဲ့ဒီဂျိုင်းနဲ့ထဲမှာပဲကျွန်တော်တို့တတိယလိုင်းမှာပေါ့ဒီကျွန်တော်တို့ပြီးခဲ့တဲ့ဒီရက်ပိုင်းပေါ့နော်ဒီပြောမယ်ဆိုလို့ရှိရင်ဒီ၅လပိုင်း26ရက်ဒီနေ့မှာဆိုလို့ရှိရင်ဒါဒီဖက်ဘူရီဘက်မှာရှိတဲ့လက်ရှိစေရောမှာဆိုလို့ရှိရင်ဒါကိုဗစ်ဖြစ်တဲ့အခါမှာဟာလားမြန်မာရွှေပြောင်းအလို့သမား1400နီးပါးလောက်ကကိုဗစ်ရောဂါကိုဆက်ခံရတယ်ဒီလိုသတင်းတွေထွက်လာတယ်။ဒါနဲ့ထက်မှလည်းအဲ့ဒီစေရောကတကယ်ဆိုလို့ရှိရင်မြန်မာရွှေပြောင်းအလို့သမားကျွန်တော်တို့6500ကျော်ရှိပါတယ်။ပြောမယ်ဆိုလို့ရှိရင်6500ကျော်ရှိတဲ့ထက်မှ1400ကျော်ကူးခံရတယ်။ပြီးပြီဆိုလို့ရှိရင်အဲ့ဒီကူးဆက်မှုတွေရဲ့ဟာဒီခရက်ကဘယ်လောက်ကြီးသွားလဲဆိုလို့ရှိရင်ဒါရွှေပြောင်းအလို့သမားတွေဂျားထဲမှာ
ကိုဗစ်ကပိုးကူးတယ်လို့မျိုးတောင်မှာပြောခံရတဲ့အခြေအနေလေးကြည့်လို့ဒီတိုင်းလည်းကျွန်တော်ဖြတ်မိလိုက်ပြစေကိုမျိုးဆိုတော့ရွှေပြောင်းလို့မှာရီနေနေကရောဒီကိုဗစ်မကူးဆက်အောင်လို့ဟလာယူဆိုင်ပြီးတော့လိုင်းနာနေထိုင်ရမယ်စီကံတတ်မှတ်ချက်တွေအတိုင်းကိုလိုင်းနာနေထိုင်နေကြပါရဲ့လားကျွန်တော်တို့လမ်းလမ်းပြီးရဲ့ကျွန်တော်မဲဆောက်ပြီးဆိုလို့ရှိရင်ခိုင်းမြန်မာနယ်စပ်ဆိုလို့ရှိရင်
တလူပဲလို့ရှုပြောင်းနေမှနေလေအများဆုံးရောက်နေတယ်ကုန်တယ်ဒီဟဲ့လားဒီမနေ့ကညပြန်ပေါ့နော်အရင်တော့ဆိုလို့ရှိရင်ဒါအမြဲတမ်းစီကားနေတဲ့နေရာမှာလူတွေထွက်များတဲ့နေရာပါပဲပြောမယ်ဆိုလို့ရှိရင်ခုကိုဗစ်ကာလမှာလည်းပေါ်ပိုင်းဒေသတွေတစ်လျှောက်လုံးမှာထက်နေငယ်ပြောင်းပိုင်းဒေသတစ်လျှောက်လုံးမှာလုံးလုံးနေတဲ့မြန်မာနိုင်ငံသားတွေအခက်ခဲတဲ့လူကြောင့်ပြန်လည်ပြီးတော့ဟာဒီဝင်ရောက်ရတဲ့ပြောမယ်ဆိုလို့ရှိရင်ဒေပောက်ရှိတဲ့နေရာတစ်ခုပါဆိုတော့ကျွန်တော်တို့လမ်းမီတဲ့နေရာတွေမှာလည်းကျွန်တော်ရှုပြောင်းမှုတွေမှာဟဲ့လားဒီအော်ဆွေကြောင်းလူတမကြီးလှုပ်ဆောင်နေတဲ့လူတမအေးအဖွဲ့ကြီးကြီးတမကြီးအဖွဲ့ကြီးကြီးရနေပြီးတော့တကယ်အချင်းရဲ့တင်းကြီးပေါ့နော်အစပြုပထမတိုင်းဖြစ်ကလေးရနေပြီးတော့အပြညာပေးတဲ့လုပ်ငန်းတွေကိုပြင်ကျင်လုပ်ခဲ့တယ်တကယ်ပဲမက်ဒီဟလာ၆ပြီခွာပြီးတော့နေထိုင်ရမယ့်အားလေးဈေးတွေသွားတယ်ဆိုလို့ရှိရင်ဟလာမက်ဒီတက်ပြီးတော့ပြင်နေသွားတယ်ဆိုလက်စေးဟန်ချေပြီးစောင့်ပြီးတော့ကြတော့ဟလာတမကြီးကိုဖြူးဖြူးဆိုက်ဖို့ဘူးဆက်ယောဂါကိုဒါကပတ်ကဲယောဂါဖြစ်တဲ့အတွက်အထူးပဲဘူးဆိုက်ဖို့ဆိုတာကိုဟာကျွန်တော်တို့ပြင်ညာပေးတဲ့အစီအစဉ်လုပ်ထားတယ်လူတော်မကြီးကိုယ်ရံလေတကယ်ပဲနားလေပြီးတော့ကြတော့ဘာလိုက်လာကျင်လုံးတော့ပရိုဂရမ်ပြီးတော့ပြရှိရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျဆိုတော့ဘလိုပဲဖြစ်ဖြစ်ဟလာသူများနိုင်ငံမှာအလုပ်လာလုပ်ရတယ်အဲ့ဒါအပြင်အခုလိုမျိုးကဘေးယောဂါကြီးကာယယောဂါဘေးကြီးနဲ့ရင်ဆိုင်ကြရတယ်ဆိုတော့ခက်ခဲတွေရှိချာမှာပါပဲဆိုအဲ့ထဲကမှာလူတော်မကြီးအဓိကရင်ဆိုင်နေရတဲ့ခက်ခဲကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျာ
အဓိကရင်ဆိုင်နေရတဲ့ကိုဗစ်ကာလနဲ့ဒီကနေ့ကာယယောဂါဖြစ်နေတဲ့ကာလနဲ့ပတ်သက်ခဲမှာအလုပ်သမားတွေအနေနဲ့ကစိတ်ရုံလုပ်ငန်းကိုနေရနေပြီးတော့အလုပ်ကြီးလျှော့လိုက်တာစိတ်ဝင်လုပ်ငန်းဝင်ပြီးစိတ်ဝင်လုပ်လို့ပြေးသိမ်းလိုက်တာပြီးပြီဆိုလို့ရှိရင်အလက်ကြပေါ့နော်ဟာလာဒီလုပ်ငန်းဝင်တွေမှာ line line စက်ချုပ်လို့ဆိုလို့ရှိရင် line line ပေါ့နော်လုံစင်ခိုင်းပြီးတော့ကျတော့တချို့ line တွေမှာမစင်ရအောင်တချို့ရက်တွေမှာပြန်ပြီးစင်ရတယ်ဒီလိုမျိုးပေါ့နော်15ရက်စီ2ရက်စီလုံးလုံးတလမှာ15ရက်2ရက်စီလုံးလုံးရတဲ့ပုံစံမျိုးတွေနဲ့နေထိုင်ရတဲ့အခါမှာခုကြာလာတဲ့အခါကျကိုဗစ်ပထမ line ဒုတိယ line တတိယ line ရောက်လာတဲ့အခါကျတော့ကျွန်တော်တို့ရွှေပြောင်းလူသမားတွေမှာစောင်းဝင်ကြီးအခက်ခဲကြုံလာရတယ်အဓိကတော့ပြီးပြီဆိုလုပ်ငန်းဝင်တွေမှာပုံမှန်အလုပ်တွေမစင်ရတဲ့ခက်ခဲတွေကြုံလာရတယ်ဒါအဓိကပထမဦးပြဿနာပေါ့နော်ပထမဒီပြဿနာတွေရဲ့လုပ်ငန်းဝင်ကောင်းကောင်းဝင်မစင်ရဘူးသူတို့ရဲ့ဝင်ဝင်ရော့ကျလာတဲ့အပေါ်မှာစောင်းတော့ပြောတယ်တစ်ဆက်တစ်ဆက်ထဲမှာလေသူတို့ရဲ့နေမှုထိုင်မှုတွေသူတို့သူတို့သူတို့ကသူတို့ကာကွယ်ဆောက်ရှောက်မှုပြီးစတယ်ပေါ့ဥပမာဆိုလို့ရှိရင်ဒီဘုံတော့ဆိုလို့ရှိရင်အခန်းတစ်ခန်းမှာလူသမားတော့ရောက်နေတယ်ဆိုလို့ရှိရင်ဝင်ဝင်နေလာတဲ့ခါကျတော့သူတို့လူသမားတန်းရည်စုနာတယ်ပတ်ဆက်ပြရတာပေါ့ပါတဲ့ခါကျတော့9ယောက်ဖြစ်လာနိုင်တယ်ဒါကကျွန်တော်တို့ဒုတိယပိုင်းမှာလည်းကျွန်တော်တို့တွေ့ထားတယ်တွေ့ရှိချက်ပါတချို့လုပ်ငန်းဝင်တွေကနေပြီးလှုပ်ရှားလိုက်တဲ့လုပ်ငန်းလူသမားတွေအများကြီးပါတကယ်ကိုအန္တရာယ်ရှိတဲ့အစုပြုံတဲ့ဒီရက်တနည်းအောင်ကျွန်တော်တွေ့ပ
ါ
ဒါပထမပိုင်းမှာပထမပိုင်းဒုတိယပိုင်းတော့ဒီလိုချိန်မျိုးတွေတွေ့ရတယ်ဒီချိန်မျိုးတွေကနေတော့ဟာလာကြော်လုံမှုဆိုရင်ကျွန်တော်တို့ကကူညီဆောက်ဆောင်နိုင်တာလာပိုင်းလုပ်မယ်ဆောက်ဆောင်နိုင်တဲ့ခါကျတချို့လုပ်ငန်းဝင်တွေတောင်းရှိရတယ်ရှိရဲတချို့ဆိုလို့ရှိရင်ဟာနေရင်းဒီသားမှာသူ့မိဘတွေရှိရင်နေရင်းဒီသားတွေပြန်သွားတာလည်းရှိတယ်ဒီလိုခက်ခဲလို့လည်းကြုံရပါတယ်အင
်းဒီကစားရေးတောက်ရေးအပြင်ခုနကလူဝင်ဝင်နေလာတော့ဟာပို့ပြီးတော့စွတ်စွတ်ဝေးလူပို့ပြီးတော့စုနေရတဲ့အခါပို့ပြီးတော့ကြက်ကြက်တက်တက်နဲ့ရောကပူကူနဲ့ပို့ပြီးတော့အန်တီများလာတာပေါ့နော်ဆိုတော့ဒီထိုင်းအနာပိုင်းတွေဘက်ကနေပြီးတော့ကိုဗစ်ကူးတဲ့ဒီမှာရွှေပြောင်းလူသမားတွေကိုခွဲခြားဆက်ဆံတယ်ဆိုပြီးဟိုတစ်ဘက်ကဆိုရင်ဇာနာပြကြတဲ့တရင်ကျွန်တော်တွေ့လိုက်ပါတယ်။အဲ့တော့ကိုမိုးကျော်ကြီးတကယ်ပဲထိုင်းအနာပိုင်းတွေကဟလာကိုဗစ်ကူးခံထားတဲ့မြန်မာလူသမားတွေကိုခွဲခြားဆက်ဆံတာတကယ်ပဲရှိနေပါသလား။သူတို့ကဂရုတစိုက်လုပ်ပေးတာတွေရောမရှိဘူးလားဗျ။ဟု
တ်ကဲ့။အဲ့မှာကျွန်တော်နှစ်ပိုင်းကျွန်တော်ပြောချင်ရှိပါတယ်။ပထမတစ်ပိုင်းကတော့စောတော့မီးခွင်းထဲမှာပါတဲ့အတိုင်းပဲမြန်မာရွှေပြောင်းလူသမားတွေကိုဗစ်ရောဂါကူးစက်ခံတဲ့အခါမှာခွဲခြားမှုရှိပါသလားဆိုလို့ရှိရင်တကယ်ပြောမယ်ဒီခွဲခြားမှုရှိပါတယ်။ဒါဒုတိယတစ်ပိုင်းကကျတော့အဲ့လိုမျိုးခွဲခြားမှုရှိနေတဲ့တိုင်းလူတွေမှာပဲခွဲခြားမှုမရှိတဲ့ထိုင်းနိုင်ငံကနေပြီးကိုကျင်းစာတဲ့ဒီလူသမားတွေပေါ်မှာကိုကျင်းစာပြီးတော့ထောက်ထားတဲ့ဒါဒီအုပ်စုတစုတွေရှိတယ်။အဲ့ဒါဘာကိုပြောချင်တာလဲဆိုလို့ရှိရင်ဒုတိယလိုင်းမှာတော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်2020ဒီဇင်ဘာလမှာဟာလားဒီဇင်ဘာလ24ရက်နေ့လောက်မှာဒီကျွန်တော်တို့တလာကူးလို့ခေါ်တဲ့ဒါပစိုးနေ9နေရောက်ချတယ်ပြည်내ပစိုးနေ9နေရောက်ချတယ်ဟာဒါနာမည်ကြီးပါဒီမှာအချိန်မှဆိုလို့ရှိရင်ဒီစည်းကြီးထဲမှာအခုဆက်ပြန်သွားတဲ့အခါမှာတကယ်လို့ထိုင်းနိုင်ငံတွင်းမှာရှိရတောင်ရှိရဲ့ဟာလာဝင်ကြီးချုပ်ကိုတိုင်ကတော့လည်းကောင်းပြီးပြီဆိုလို့ရှိရင်ကျမကြီးဦးဌာနကတော့လည်းကောင်းဒမာလီကြောက်ကူးတယ်ဆိုရက်ပုံစံမျိုးမီဒီယာတွေမှာထွက်ပြောတဲ့အခါမှာ တကယ်ပဲထိုင်းနိုင်ငံတွင်းမှာကျွန်တော်မြန်မာရှိကောင်းလူမတွေခြားထဲမှာပြန်ရိုက်ပါတယ်အဲ့ဒီနောက်ဆက်တွဲတွေမှာဗန်လီထဲမှာမြန်မာရှိကောင်းလူမတွေဝင်ရောက်ခွင့်မရှိတာစားတော့ဆိုင်တွေထဲမှာမြန်မာလူသမားလူရှင်ဝင်လို့မရတာအခြားလူမှုနယ်ပယ်အတိုင်းဝိုင်းတွေထဲမှာမြန်မာစုဝင်ရဆိုတဲ့စားတိုင်းတွေတော့တတ်ခံရတဲ့အခြေအနေတွေရှိပါတယ်ဒီအပိုင်းကိုဖြေပြောင်းဖို့အတွက်တစ်ဖက်မှာရှိတဲ့ကျွန်တော်မြန်မာရှိကောင်းလူသမားတွေကိုကူချင်းစားတဲ့ဒါဒီနားလေစာနာထောက်ထားမှုရှိတဲ့ကထိုင်းမှုတိုင်းဝိုင်းကနေပြီးတော့မီဒီယာတွေထဲမှာပြန်တုံ့ပြန်လည်မှုအတွက်ကျွန်တော်ရှိကောင်းလူသမားတွေဂျာထဲမှာရှိတဲ့ခံစားချက်တွေဘယ်လိုရှိပါလဲဟလာမြန်မာပြည်သားတွေအနေနဲ့လည်းဒီယောဂါကိုဟလာဟိုဖြစ်ချင်တဲ့ဆန္ဒမရှိမဖြစ်အောင်လည်းကျူတင်တာဝန်မှုတွေလုပ်ဆောင်နေဆိုတဲ့စိတ်ကံစားမှုတွေရှိတယ်ဗီဒီယိုဖိုင်ကိုပြဖို့ပြင်ဝင်အားသူတောင်းဆိုပြီးတော့ကျွန်တော်မီဒီယာတွေမှာကြေကြေပြန့်ပြန့်ဖြစ်အောင်ပြန်ပြီးတော့ကြတော့ပေါ့နော်မြန်မာတွေကိုဆန္ဒထောက်ထားမှုရှိအောင်လုပ်ပြီးတဲ့ program တွေပေါ်လာပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်နှစ်ပိုင်းပြောမယ်ဆိုတစ်ပိုင်းကခွဲခြားဆက်နွယ်မှုရှိတယ်နှစ်ပိုင်းကကျွန်တော်တို့လူသမားတူနားလေတဲ့ဖြူပေါင်းလူသမားတွေကဘဝအခြေအနေမှန်ကိုနားလေတဲ့ဒီ community ကနေပြီးတော့ကျွန်တော်တို့ဆန္ဒထောက်ထားမှုတွေရှိတယ်ဒီလိုပြောလို့ရပါတယ်
တော်သေးတော့ပေါ့နော်တစ်ဖက်မှာဟလာတာဝန်ရှိတဲ့လူတွေကိုယ်တိုင်ကိုကမြန်မာရွှေပြောင်းလူသမားတွေကနေပြီးတော့ဒီယောဂပူစသလိုဖြစ်တယ်စသလိုမျိုးပြောတဲ့အချိန်မှာတိုင်းလူလူဓာတ်ထဲမှာလည်းပဲဟလာရွှေပြောင်းလူသမားတွေပေါ့သဘောထားတွေပြောင်းနေခွဲခြားဆက်ဆံတာတွေရှိပြီးမယ်တစ်ဖက်မှာကိုယ့်ကိုစာနာထောက်ထားပြီးတော့ကိုယ့်ရဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရှိသေးတယ်ဆိုတော့တော်သေးတယ်လို့ပဲပြောရမှာပေါ့လေနော်အဲ့တော့အခုကမြန်မာနိုင်ငံမှာကအာဏာသိမ်းထားတဲ့အချိန်ကြီးပေါ့နော်စစ်တကအာဏာသိမ်းထားတဲ့အချိန်ကြီးဆိုတော့ကိုမိုးကျော်တို့လိုဒီထိုင်းကမြန်မာရွှေပြောင်းလူသမားကြီးလုပ်နေတဲ့လူတွေအတွက်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလိုအပ်ကြရတာဘယ်လိုအခက်အခဲတွေပိုတွေ့လာရတာမျိုးရှိလဲ
။ဩကျွန်တော်ဒီကျမ်းဒီထိုင်းနိုင်ငံတနင်္လာနေ့မှာကြောက်နေတဲ့ရွှေပြောင်းလူသမားကြီးအကုန်လုံးကမြန်မာနိုင်ငံသားတွေမြန်မာနိုင်ငံသားတွေဖြစ်တဲ့အခါကျတော့မြန်မာနိုင်ငံသားကထိုင်းနိုင်ငံထဲမှာရှိရှိ3တန်းဝင်းနဲ့4တန်းလောက်ရှိတယ်။ဒါဒီ NGO တွေအလုပ်သမားကြီးလို့ဆောင်နေတဲ့ပြည်သူတွေစေရတယ်ကိုသိရပါဆိုတော့ကြတော့ဒီဒီဒီကမြမပြည်မှာအာနာသိမ့်လိုက်တဲ့အခါမှာသူတို့ပြောနေချက်တွေသူတို့ကလည်းသူတို့ဘဝအတိုက်တွေကိုတန်လျပြီးပြောက်ဖို့ပြန်ဂျားထဲမှာဘာရတာကိုပတ်တည်တယ်ဆိုစနစ်တာကာလာပေါ့ရတားနဲ့ဟလာစစ်စွန်းနဲ့ဥသိစိန်နဲ့ဟလာရတားနဲ့ဘိုင်းအုပ်ချုပ်တဲ့ဒီမိုကရေစီဟလာမျိုးကိုလမ်းပေါ်ကိုတက်တယ်ဆိုပြီးအုပ်ချုပ်တဲ့ကာလာဖြစ်တယ်ကျွန်တော်အဲဒီအစိုးရကပြီးတော့အများကြီးနိုင်ပြီးတော့ကြတော့55ဒီပေါက်ကွဲလို့အစိုးရဖြစ်လာတဲ့ကာလာဒီမှာအလို့သမားတွေကဟိုငင်းငင်းနဲ့ဟာကိုယ်နိုင်ငံလေးကိုသွားလို့ရတယ်ဥပဒေကိုသွားလို့ရတာလေအခုရဲ့ဒေတာရင်းကိုပြန်ပြီးတော့မိတ်ဆွေတွေဟာရှင်လို့ရတယ်ဟာကိုယ့်ရဲ့ဒေတာကိုတိုင်ဝမ်ကြီးနဲ့ပြန်လည်ပြည်လာပြီးတော့အနာဂတ်ဒီမဲ့ချက်ကြီးရှိလာသူတို့စုပေါင်းလာတဲ့သူတို့ရဲ့ချင်းနဲ့လာနေတဲ့ဟာတိုင်းပြည်မှာပြန်ပြီးတော့ဒေတာတွေလုပ်ပိုင်စားတော့မှုရှိတယ်အိမ်မက်ကြီးရှိအဲ့ဒီအိမ်မက်ကြီးကအာနာသိမ့်နေတဲ့အခါမှာရိုက်ချူတာရတဲ့အခါမှာသူတို့တည်တယ်သူတို့ကိုယ်ရဲ့ဘာတွေခက်ခဲလာလို့ဥမာသူဆိုသူခက်ခဲလို့ဆိုလက်ထောက်20 3လပိုင်းကနေပြီးရေရင်ရင်းကျလူသမားတွေအရှင်ပြေချောမှုဆိုတာပြန်နိုင်ရေးတွေ့ပြီးတော့အမှတ်နဲ့တရားပြတာနေပြီးတော့ကျွန်တော်တို့ရှီကောင်းလူသမားတွေရောက်ကြည့်လူသမားများအဖွဲ့ပါတယ်ရှီကောင်းလူသမားတွေကဗိုလန်တီယာတွေသွားလုပ်တယ်အဝေးရနေပြန်လာတဲ့လူသမားတွေရောဂါပြရတယ်ကျင်းပြီးတော့ဟာတကယ်ပဲကိုဗစ်စီးရတဲ့အနေနဲ့ဟာဒီနေဆက်မှာနေထိုင်ပြီးတော့အဖက်ကန်းကိုရှီပြေချောမှုကခုနိုင်ရေးတွေ့အားကိုတော့သူ့လူတွေတဲ့အဲ့ဒါကအစိုးရပြီးခဲ့တဲ့အစိုးရလက်ထက်မှာတာဝန်ကျခဲ့တဲ့ဟလာဒုသမတန်ရရှိမှုဒီပေါင်းစောတဲ့ခါမှာအရင်အောင်လို့အရင်အစီအစဉ်ချောင်းလို့အခုတာလာလေးကြာတော့အခုပိတ်တယ်ပိတ်လိုက်တယ်အာဂါလာပါးကြီးငားရည်ရဲ့ကြီးညာနဲ့နှစ်ရက်ကမှ200ပဲသွားလို့ရမယ်အကန့်အသတ်ကြီးလာဒီဘက်မှာခါးပြန်ဒီဘက်မှာဟလာကိုဗစ်ရောဂါကြီးစစ်စစ်တဲ့အခါမှာလည်းပိုက်ရင်းဝင်တဲ့တာလာတွေပုံလုံးကိုပုံကြတဲ့တွေပုံခန်းလို့အဲ့လိုဖြစ်သွားတယ်ဒုက္ခဒုက္ခတွေနဲ့ညားနိုင်ငံတွေမှာလည်းကိုဗစ်ရောဂါကြီးဒုက္ခဒုက္ခတွေနဲ့ညီရင်းကိုပြန်လာတဲ့ဒုသမတွေဒီပလင်းကျွန်တော်မျက်စိရှိမှာအစိုးရချောင်းကိုချစ်ပြီးတော့ဒုက္ခဒုက္ခတွေရောက်နေတဲ့အခြေအနေကိုကြောက်ရတာက2020နဲ့2021အာနာသိန်းနဲ့ကာလာလေးစကူးမဲ့ဘူးကာလာလေးမှာလူကမာတွေခံစားရရတဲ့ဒါတိတိကလာမျိုးမျိုးရှိတယ်။အဲ့ဒီတိတိကလာမျိုးမျိုးရှိတယ်။အခုဆိုလို့ရှိရင်ပိုက်ကင်းဝင်နေပြီးကုကုံကြောင်းလေးနဲ့ခံရအောင်လေပြီးရင်အကတ်တက်တွေနဲ့လက်ခံနေဒါဆိုဒီဘက်မှာလူ800လောက်တရက်ကတော့ကျွန်တော်အဲ့ဒီအခြေအနေပြထုတ်ပြီးတရက်ကဖုံးဆက်လိုက်တဲ့အခါမှာလူ800လောက်ကဘယ်နေလို့နေရမလဲဖြစ်ချက်ပါဒါကမရှိရတော့အဲဒီလိုချင်းမျိုးဖြစ်လာတယ်ပြီးခဲ့တဲ့အနှစ်တောင်မှရှိ
ဟုတ်ကဲ့ဒ
ီကူသွားတဲ့ဒီသမားတွေအကုန်လုံးကမြေရင်းဒေသကိုပြန်နိုင်တယ်ကိုဗစ်စစ်တာတွေကလည်းလကားပိုင်ရင်းဝင်တဲ့ခါမှလည်းထောက်ပံ့နေတာပြီးနေတာပြီးတာနေတယ်အစီအပြီးချောမှုရဲ့ဖြစ်စဉ်တွေဖြစ်ကြတာ
ဗရင်း
မီဒီယာကျွန်တော်အားလုံးကြည့်လို့ဖြစ်ပါတယ်ဟော
ဆိုတော့အခုလက်ရှိအာဏာသိမ်းထားတဲ့အခြေအနေကလက်ရှိအခြေအနေပေါ့နော်နောင်ပိုင်းမှာတော့ဘယ်လိုဖြစ်မလဲဆိုတော့ကျွန်တော်တို့မသိနိုင်သေးဘူးလက်ရှိအခြေအနေမှာကတော့လူသမားတွေအတွက်ကောလူသမားအရေးလုံးနေသူတွေအတွက်ကောအကုန်လုံးအတွက် ခက်ခဲပူပြီးကြုံလာတဲ့အခြေအနေလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ကိုမိုးကျော်ကိုယ်တိုင်ကဟလာမြန်မာနိုင်ငံမှာအရင်စစ်အစိုးရလို့ပြောတဲ့အစိုးရတွေအုပ်ချုပ်ခဲ့တဲ့ကာလတွေမှာရောစစ်တပ်တစ်ပိုင်းရဲသားတစ်ပိုင်းအုပ်ချုပ်တဲ့ကာလရောတခါNLD အစိုးရအုပ်ချုပ်တဲ့ကာလတွေမှာတော့ရှောက်လူဟလာထိုင်းမှာနေပြီးတော့ရွှေပြောင်းလူသမားကြီးကိုတော့ရှောက်လှုပ်လာတဲ့လူတူရဲ့အတွေ့အကြုံအရပြောမယ်ဆိုရင်မြန်မာနိုင်ငံမှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်တဲ့အခြေအနေမျိုးနဲ့အရင်တုန်းကလိုရွေးကောက်ပွဲကနေတက်လာတဲ့အစိုးရကနေပြီးတော့အုပ်ချုပ်တဲ့အခြေအနေမျိုးဒီအခြေအနေမျက်ကိုရှင်ကြည့်မယ်ဆိုရင်ရွှေပြောင်းလူသမားတွေအတွေ့ဘယ်လိုအစိုးရမျိုးအုပ်ချုပ်တာကပိုပြီးအထောက်အကူဖြစ်စေတယ်လို့ဘုမှုကျော်ကိုယ်တိုင်မြင်ပါတယ်
အော်ကျွန်တော်တို့ဒီပေါ့လောက်ကျူးလူသမားများအဖွဲ့ပေါ့နော်အဲ့ဒီအဖွဲ့မှာကျွန်တော်တို့အကုန်ကာလတွေကနေပြီးတော့ချိန်ကြောင်းလူသမားတွေလို့ဆိုပြီးတော့ပြည်သူတွေရတယ်ဟာစေအနာသိင်းနဲ့ကာလတွေမှာလောက်ရတာကမိမမဲ့နော်တော့မိမမဲ့ပြီးတော့ပေါ့သူကခံရတဲ့ဟာအနေထားဖြစ်တယ်အဲ့တော့မိမမဲ့တဲ့ခါကျညီငယ်ကားပေါ့ကွာသိတယ်ပေါ့အမေအမတန်မှဟာလာပြည်နိုင်ငံကဥပဒေအောက်မှာဟာတဲ့တလုံးကြားအထူးကောင်းတွေခံရအထူးကြီးခံရဟာအသက်အန္တရာယ်ကြီးရရှာခံရတဲ့အခြေအနေမျိုးတွေဒါကျွန်တော်တို့ဘဝမှာမျက်မြင်ပြီးပြီးတွေ့ရတာဒီမှုတွေနဲ့တိုက်ပြီးဖြည့်ချင်းဆောင်ရွက်ခဲ့ရပါတော့ဆိုတော့ကြတော့ဟုတ်ပြီရတားအစိုးရတက်လာတဲ့အခါမှာဒီမှုကြီးအစိုးရပေါ်ပေါ်ရတားအစိုးရပေါ်ပေါ်ဒီလူကနေပြီးတော့စာနာနဲ့ဒီချက်ပြောင်းလိုက်တက်လာတဲ့အစိုးရလက်ထက်ဒီမှာ10နှစ်ပြောပြောငါးနှစ်ပြောပြောအဲ့ဒီတက္ကသိုလ်အခုမှရလိုက်တဲ့ဥပမာလေးကိုပြောကြမှာကျွန်တော်တို့နိုင်ငံသားဖြစ်ကြောင်းထောက်ခံစာတွားယူတဲ့အခါမှာရဲစခန်းကနေခိုင်းရဲစခန်းကနေခိုင်းပြီးထဲမှာတက်တလာကြည့်ရင်မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံတာဒီတိုင်းမှာအတော်ကြီးပါ။မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံတာကိုတိုင်ရင်းမှာသွားကြည့်ပါ။အချင်းစီစုကတက်တက်မှာတော့ဒီတစ်ခါမှတွင်ချင်းချောချောမှုမှုမရခဲ့ဘူး။ကြားမှုတွေကျူးလာတဲ့ခါမှာအမတက်ခက်သေးပါ။အချက်သားအစုကလက်ထက်မှာကျွန်တော်တို့ဟလာဒီတအလိုက်ကိုဟလာလူကမားဟလာဒီပြောမယ်ဆိုရှင်အောင်ကန်လေးလူကမားကြီးလည်းဆက်ဆက်ပြီးတော့ပြည်ကြီးရဲ့ဆက်ဆက်ပြီးတော့တိုင်ရင်းမှာတန်ရာရှိပြီးလူကမားတန်ရာရှိပြီးခန့်အားတဲ့သူတို့တိုင်ရဲ့ဒီဆက်တယ်အဲ့ဒီစစ်တယ်လို့ရတဲ့ခါကျွန်တော်တို့အကဲကဲနေပြီဟာလာပြောပြတယ်ဒီလိုတိုင်ရောကနေပြီးတော့အလုပ်ဒီလိုကမတရားအမှုချက်မျိုးကိစ္စတင်းနေတဲ့ဒီလိုမျိုးကိစ္စလုပ်ငန်းဝင်တွေမှာတိစိုးမှလည်းကိစ္စတွေမှာဟာလာနိုင်ငံသားဖြစ်ကြောင်းဟာလာတိုင်ရောကနေထောက်ခံရတဲ့ထောက်ခံစာရဲ့လိုအပ်တဲ့သူချက်ချင်းကချက်ချင်းရတဲ့အခါမှာကျွန်တော်တို့စောတော့ညံ့တာဆုံးရှုံးရတယ်လူကမတွေပြတ်ဘူးဟာကျွန်တော်တို့ဖြည့်ချင်းဆောင်ရတဲ့အခါမှာအမတန်မှအစီအစဉ်ချုံးမှုပါအပြောချင်တာဆိုမိဘရှိရဲ့ဆိုပြီးတက်လာအဲ့တော့စစ်စူရလက်ထက်ဒီရှောင်းလုံးမှာကျွန်တော်တို့မိမမဲ့လို့ပြောတာဘူးဒီဖော်မန်ဘူးဒီဖော်မန်ဘူးလို့ကျွန်တော်တို့လောကမကြီးတုံ့ပြန်ဒီပြန်လဲကျွန်တော်တို့မှာဉာဏ်သာပူဇော်ရှိတော့လေပူဆောင်ရနေတာဖြစ်ပါအဲ့တော့ရတားအစူရတာဖြစ်လာမယ်တကယ်လားနောက်ပိုင်းမှာလောကမကြီးဒီနိုင်ငံတကာကိုလွတ်နေတဲ့စမ်းပေါ့ပြီးပို့တဲ့နိုင်ငံကြီးပေါ့လောသားချင်းပြည်ကိုပြီးပို့တဲ့နိုင်ငံကြီးက policy တကယ်ချမှတ်လုပ်တယ်ဆောင်ရနေတယ်ဆိုပြီးလုံးနိုင်ငံအတွက်တကယ်ကိုတည်ရဝင်နိုင်ငံသားကိုစီးပင်းနေဝင်လာမယ်တော့အဲ့ဒီဝါဒီဖြစ်ဖို့လေရတအစိုးရမှာတော့ကျွန်တော်ကိုယ်ပေါ်နေလေကျွန်တော်တို့အတန်ကျွန်တော်တို့ရှုပ်ကြောင်းလူသမားတွေပူစားကြည့်တဲ့အတန်တွေကျွန်တော်တို့ကတွားရောက်ပြီးတော့ဆက်ဆံရမှုကြီးဌာနတွေမှာဆွေးနွေးပြီးပြန်ပြတော့ကျွန်တော်တို့ပြောဖို့ပြောဆိုဖို့ရခဲ့တာအဲ့တော့အခုလိုဟလာဆက်လာတင်းတဲ့ကာလမှာကျွန်တော်တို့ဘုသူ့ဖတ်တော့ဘုသူ့ကိုယုံကြည်ရမယ်လူသမားတွေကလည်းဘုသူ့ကိုပြောစီခြင်းကျွန်တော်တို့ဒီလိုမျိုးကြီးရှိတာဒီလိုမျိုးကြည့်နေရှိတာ
ဟုတ်ကဲ့ပါကိုမကျော်ခုနပြောသွားတဲ့ဟလာအမိမဲ့သားရင်းနှင်းကားလူသူများနိုင်ငံမှာသူများနိုင်ငံသားတွေမလုပ်ချင်တဲ့အလုပ်ကိုလုပ်ပြီးတော့ယူယူတတနဲ့ကိုဘွားရက်တီးစာဝတ်နေရေးရုံးကန်လှူရှားဆောင်ရွက်နေကြသူအားလုံးအဆင်ပြေချုံးမွေ့ကြပါစေလို့ပဲကျွန်တော်ဆုတောင်းပေးနိုင်ပါတယ်။ဘုံမိုးကျော်တို့လည်းဘေးရန်တွေကင်းပြီးတော့လုပ်ငန်းဆောင်တာတွေအောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီရဒီလိုတော့ကြည်ကြည်ပြတ်တယ်ပါတယ်။အခုလိုဆုတောင်းပေးတဲ့အတွက်ဆုတောင်းလို့ပြုလာနေပြီကျွန်တော်လည်းကျေးဇူးတင်ပါတယ်
ကိုကျော်ကျော်တင်းစီစဉ်တင်ဆက်တဲ့အင်္ဂါညစကားဝိုင်းအစီအစဉ်ကိုနားဆင်ကြရပါခင်ဗျာခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်လွန်ခဲ့တဲ့အနှစ်တရာကအမေရိကန်သမိုင်းမှာလူမျိုးရေးခွဲခြားမှုနဲ့ရဲရဲစစ်စစ်တပ်ဖြတ်မှုတွေပေါ်ပေါက်ခဲ့တဲ့အိုကလာဟိုမားပြည်နယ်တောလ်ဆာမြို့ကနှစ်ရာပြည့်အောက်မွေးဝဲအထိမ်းမှအခမ်းအနားတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်တွားရောက်မှာပါသမိုင်းမှာကျွန်ပြုတ်အုပ်စိုးမှုနဲ့လူမျိုးရေးအရာပြင်းပြင်းထန်ထန်တိုက်ခိုက်ဖြစ်နေမှုတွေဖြစ်ပွားခဲ့တာကိုမိမောင်းထိုးပြတဲ့အနေနဲ့အောက်မွေးဝဲအခမ်းအနားတွေကျင်းပဖို့ပြင်ဆင်ထားတာပါမရှဲကွင်းရဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါမယ်ခင်ဗျာ
မ American Bianzu Ma Lumui Yadbora Kolemuri Shinji Mawe Ingani Ma Tel Sago Tamara Joe Biden Toyapu Shiware Tel Sama Pipwagere Jempamuri Twin Luwan Toma Joti Sunge Biro Dite Sundurego Sula Pionle Mion and Tare Lu Yusare Niago Dupovo Lungenri Miokon Siga Piensavo Shiniware Atasagone Yue Lume Mutaga Saknane Yue Lu Minglego Jujo Sogare Subiro Di Lumui Pripaka Pikerawa Tango and Set Kunima Tel Samue Greenwood Yema Agulu Pripakari Pipwagera Pipiro Di Yeha Lume Wall Street Lutinza Kware Tenda Juare Muse Painte Yele Pibare Di Jone Patelule Agunta Painuma JJ Pemian Piosu Lajarawa Tessa, Lu Sulai Pionai Tapiamuma, Tessin, Chenyatu, Pite, a tetiakunene, Yue, Viola Fletchaga.
I still see black men seeing being shot, black bodies lying in the street.
Lume Mudari Pita Caniarago, Guti Mituni Aroma, Lumeria Canagorile, Lamoma Lenago, Tuyavare, Migumuri, Mida Millianile, Ninia Zeva, Lumeria Siwai Lungani, Piasika Andalu. All hit Ninu than relay Jani as ever. The low tapia poetry, Nizi Lulu Pinida Jamawe, a goody attention Niroma, did my Pierre de Go, Nanga and in the Mipia Gau Mipialu Yabime, Jamara Mamina Ulu to Gapioare. Manetongaro, Luda Puegani attention Jane to Tonga, Tel Samuel Ochoe Gansi, Kayane, Oklahoma Pine, now the Tel Sakone Jimia Tingo, the Luda Puene Patalu Town Shidri, Pietia Swege Pido Ninaji Tongueware. Daimele, attention chain to Renette Sunduriga Santa Lare Musa de Go, Palau Yoji Pimless Ragaro Shishin Matiawau, Tessa, Lusula Pionette Piapone Sasade, a tame at Piara Greenwood Rising Lay, Dinba Duma Pulemawa, a to the pin, Dinit Diabi Kanaha, Minnesota Pinema Yega, Pansy Tendings in a twin, George Fly, the sonnet, and Hippinele Taisani Rajao, Po Yeji, Elo Town Shidu Chuga Piovare, Yere Kachanjan Kaidemune Pataloule, Tananga Loma, Yot Gabalumawa, Pimintan and Kanga Sanapiaga Jarawa, Oklahoma Pinega, Republican Taluta, Matt James Langfoga.
Little did I know the events dealing with race. That would happen in the last
time.
ကိုဗစ်စီးကမ်းတဲ့အညီအကြောင်းတရားမဲ့လို့စစ်ကောင်စီကထုတ်ပြန်ထားပြီးအကြောင်းပြဝုံတွေနီးမှာလက်နက်ကိုင်တဲ့ရဲစစ်သားတွေကိုလည်းချထားပါတယ်ဒီကြားထဲမှာအကြောင်းမတက်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းဆက်ရှိနေပါတယ်ဒီတော့တွင်စစ်တပ်ရဲ့ရဲကအကြံဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးနေတဲ့ကြားမှာပဲမန္တလေးမုံရွာစကိုင်းတဝဲလောင်းလုံးစတဲ့မြို့အသီးကြီးမှာဆန္ဒပြပွဲတွေဆက မှုချုပ်တို့ကိုဒီသတင်းပတ်အတွင်းမြန်မာနိုင်ငံသွားဖို့စီစဉ်ထားတယ်လို့တန်တမာသတင်းရင်းလေးခုကိုကိုကပီရိုက်တာသတင်းမှာရေးထားပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံသားရေးဌာနဒုတိယဝန်ကြီးအရီဝမ်ယူဆုဖ်နဲ့ဘရူနိုင်းနိုင်ငံသားပဲဖြစ်တဲ့အတွင်းရင်းမှုတူဦးတို့ဟာမြန်မာစစ်အာဏာသိမ်းကောင်းဆောင်တွေတခြားသက်ဆိုင်သူတွေနဲ့ဒီသတင်းပတ်အတွင်းတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတယ်လို့အမည်မဖော်တဲ့သတင်းအရင်းမြစ်တွေကပြောတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့သွားကန်ဒီနောက်ဆုံးအချိန်မှာသွားလာရေးကိစ္စတွေနဲ့တန်တမာရေးဆိုင်ရာအခက်အခဲတွေကြောင့်ခင်းစဉ်နောက်နေသွားနိုင်တယ်နဲ့ဒါမှမဟုတ်ပြတ်သွားနိုင်တယ်လို့သတင်းအရင်းမြစ်တွေကပြောပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောလ်ဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ဖို့အိုကလာဟိုမာပြည်နယ်တော်ဆန်မြို့ကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။1922ခုနှစ်မှာလူပြူလူရန်ကားတွေကတော်ဆန်မြို့မှာလူမဲတွေနေထိုင်လုပ်ကံရအရက်တစ်ခုကိုဖျက်ဆီးတိုက်ခတ်ခဲ့တာကြောင့်လူပေါင်း300လောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။ တတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုံမွန်ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ VO အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရနေတဲ့ခတ်သိမ်းခင်ဝေးနိုင်ကြပါစေခင်ဗျာ